Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တမ်းမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်အောက်တိုဘာလ20ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ40 kHz 9433ညနဲ့လိုင်းဒိုမီတာ49 kHz 6343ညတို့ကနေဖမ်းယူနားဆင်နိုင်ကြပါလေခင်ဗျာတော်ရရှင်အားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆံမိုးပြပါအခုမနေ့အတွက်အစီအစဉ်မှုဖြစ်ပါတယ
်မင်္ဂလာမနေ့ခင်ဗျာကျွန်တော်ကတော့ဇုံဝင်လိုက်ပါဒီမနေ့မှထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတလောင်းအိုဟာတတိယနဲ့နောက်ဆုံးအကြိမ်စကားစစ်ထုတ်ပွဲကိုမကြခင်ကျင်းပကြတော့မှာပါအီရန်နိုင်ငံမိုဆူးမြို့ပြန်လည်တည်ပိုက်နိုင်ရေးထူးစစ်ဆင်မှုတွေကိုအလောတကြီးမလုဆောင်ကြဖို့အမေရိကန်ဗိုလ်ချုပ်ကတတိပေးလိုက်ပါတယ်အင်ဂျင်နိုင်ငံကို၄ရက်ကြာတောက်ရောက်လည်ပတ်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာမနေ့ညကမြန်မာနိုင်ငံကိုပြန်လည်ရောက်ရှိသွားပြီဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနနာချမ်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
As Your Excellency has outlined, we are going to be cooperating in the areas of
မြန်မာနိုင်ငံပေါ်အိန္ဒိယရဲ့အီသွေးနဲ့ဆွမ်းဆောင်မှုမြင့်တင်ပေးရေးအထောက်အကူတွေကိုကြိုဆိုတဲ့အကြောင်းဒေါ်အောင်ဆန်းစုကြည်ပြောဆိုသွားတာဖြစ်ပါတယ်။နောက်ပိုင်းမှာအပြည့်အစုံနားဆင်ကြရမှာပါ။မြန်မာနိုင်ငံအနောက်ဘက်ခြမ်းရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့သတင်းစာရှင်းလင်းပွဲမှာဘလို့အတိအပြည့်ပြောဆိုလိုက်တယ်လဲဆိုတာကိုလည်းကြားရမှာဖြစ်တယ်လို့ချင်းနှင်းမြစ်တွင်းကတင်မောနင်းမြော်ကနေတိဆုံတဲ့ရုပ်အလောင်းတွေထပ်ပြီးတော့တွေးရှိရတယ်ဆိုတဲ့အကြောင်းပြီးတော့မကြခင်မှာပြုလုပ်တော့မဲ့အမေရိကန်သမ္မတလောင်းနေရဲ့နောက်ဆုံးစကားစစ်ထုတ်ရဲ့အကြောင်းစာတာတွေကိုနားဆင်ကြဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မန္တန်နာချန်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
ရီပဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်နဲ့ဒီမိုကရက်ပါတီသမ္မတလောင်းဟယ်လရီကလင်တန်တို့နှစ်ဦးဟာအဖို့အထစ်တွေနဲ့ပြည်နေတဲ့သူတို့ရဲ့သမ္မတဖြစ်နိုင်ရေးကြိုးပမ်းမှုတွေတဲကတတိယအကြိမ်မြောက်စကားစစ်ထုတ်ပွဲကိုဒေသဆန္ဒရှင်ပုတ်ထိုးနှင့်နောက်ပိုင်းမှာပြုလုပ်ကြရမှာဖြစ်ပါတယ်။ဒါဟာတန်ပေါင်းများစွာသောအမေရိကန်မဲဆန္ဒရှင်တွေအနေနဲ့ကိုယ်စလဲလောင်းနှစ်ဦးအကြားကအကြောင်းအရာပေါင်းစုံအတွက်မူဝါဒဆိုင်ရာကိစ္စရပ်တွေကိုနောက်ဆုံးကြားသိခွင့်ရှိကြမှာလည်းဖြစ်ပါတယ်။အမေရိကန်သမိုင်းမှာပထမဆုံးအကြိမ်အမျိုးသမီးသမ္မတဖြစ်လာရေးကြိုးပမ်းနေတဲ့နိုင်ငံသားရေးဝန်ကြီးဟောင်းဟယ်လာရီကလင်တန်ဟာနိုင်ငံရေးလောကထဲကိုပထမဆုံးအကြိမ်ဝင်ရောက်လာတဲ့အင်ချာမြေလုပ်ငန်းရှင်တထေးကြီးဒေါ်နယ်ထရမ့်တဲ့လူမှုစစ်တမ်းတွေမှာအသာစီးရနေတဲ့အနေအထားနဲ့နေဗာဒါပြည်နယ်လတ်စ်ဗီဂတ်စ်မြို့မှာကျင်းပမဲ့စကားစစ်ထိုးပွဲကိုစစ်မြေပေါ်ကိုရောက်လာမှာဖြစ်ပါတယ်။ဒါဟာနိုဝင်ဘာလ10ရက်နေ့မှာပြုလုပ်မဲ့ရွေးကောက်ပွဲမတိုင်ခင်သတင်းပတ်3ပတ်တောင်မလိုတော့တဲ့အချိန်မှာထရမ့်အနေနဲ့လူမှုစစ်တမ်းတွေမှာခုနှစ်ရာခိုင်နှုန်းအသာစီးရနေတဲ့ကလင်တန်ရဲ့ဥဆောင်မှုရော့ကျသွားအောင်လှုပ်ဆောင်ဖို့နောက်ဆုံးအခွင့်အရေးလည်းဖြစ်ပါတယ်။နှစ်ဦးစလုံးကတော့ဇန်နဝါရီလမှာယာရုကနေအနားယူတော့မဲ့သမ္မတဘာရက်ကိုဘားမရဲ့အရေးအယာကိုဆက်ခံမဲ့55ရာမြောက်အမေရိကန်သမ္မတဖြစ်လာရေးအတွက်အရေးအချင်းပြည့်မီသူမဟုတ်ဘူးလို့အပြန်အလှန်ပြောဆိုထားကြပါတယ်။အခုကျွန်တော်တို့အတန်လွှင့်ပြီးမကြခင်မိနစ်ပိုင်းအလိုမှာစတင်မဲ့ဒီနောက်ဆုံးစကားစစ်ထိုးပွဲကိုတော့ Fox ရုပ်သံသတင်းဌာနက Chris Wallace ကမိကွန်းနေကိုမေးတဲ့သူအဖြစ်တာဝန်ယူသွားမှာဖြစ်ပြီးလူမှုကြည်ကြရေးအမေရိကန်နိုင်ငံသားတွေရဲ့လူမှုရေးခန်းစားခွင့်ဆိုင်ရာကိစ္စရပ်တွေတန်းပြီကတင်နေတဲ့ရေရှည်အကျွေးတွေကိစ္စနိုင်ငံတော်တရားရုံးချုပ်တရားသူကြီးခန့်ထားရေးစီးပွားရေးနိုင်ငံသားရေးမူဝါဒစတဲ့အကြောင်းအရာ6ခုကိုအခြေခံပြီးမေးသွားမှာဖြစ်ပါတယ်။ကိုယ်စားလှယ်လောင်းတူဦးချင်းစီအနေနဲ့မေးခွန်းတစ်ခုစီကို2မိနစ်စီဖြေကြားခွင့်ရှိမှာဖြစ်ပြီးကြံကိုယ်စားလှယ်လောင်းကလည်းတံပြန်ခြေပခွင့်ရှိမှာဖြစ်ပါတယ်။စကားစစ်ထိုးပွဲဟာစုစုပေါင်းမိနစ်90ကြာမှာဖြစ်ပါတယ်။
အီရတ်နိုင်ငံမိုဆူးမြို့ကိုပြန်လည်သိမ်းပိုက်နိုင်ရေးတိုက်ပွဲဝင်နေတဲ့အီရတ်တပ်ဖွဲ့တွေအနေနဲ့ရန်သူတွေဘက်ကအခွင့်ကောင်းရသွားနိုင်တဲ့အတွက်အလောတကြီးမလုပ်ကြဘူးအီရတ်နိုင်ငံမှာမဟာမိတ်ညွန်ပေါင်းတပ်ဖွဲ့ရဲ့မြေပြင်စစ်ဆင်ရေးကိုညွှန်ကြားရတဲ့အမေရိကန်ဗိုလ်ချုပ်ကြီးတဦးကတိုက်တွန်းလိုက်ပါတယ်မိုဆူးမြို့ကိုတိုက်နေတဲ့အီရတ်တပ်ဖွဲ့တွေအနေနဲ့ရရှိထားတဲ့အရှိန်အဟုန်ကိုဆက်ထိန်းထားဖို့ရန်သူကိုမရက်မနာဆက်ဖိထားပြီးတော့ချိန်မုံဖို့ကိုဆူလိုတဲ့အကြောင်းဘဂဒတ်မြို့မှာရှိတဲ့ဗိုလ်ချုပ်ဂယ်ရီဗိုလက်စကီကဗုဒ္ဓဟူးနေ့မှာတယ်လီဖုန်းနဲ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ IS စစ်သွေးကြွတွေအနေနဲ့မြို့ကိုလက်လွတ်ဆုံးရှုံးရမယ့်အချိန်ထိတမယိုးကြခုခံကာကွယ်တဲ့ပုံစံနဲ့အပြည့်အဝတိုက်ပွဲဝင်လိမ့်မယ်လို့လည်းခန့်မှန်းရကြောင်းပြောဆိုခဲ့ပါတယ်။ဒီနောက်မှာတော့တောင်ကျန်းသူအဖွဲ့တစ်ဖွဲ့လို့ IS စစ်သွေးကြွတွေဟာအီရတ်တပ်ဖွဲ့တွေနဲ့အရသားတွေပေါ်တမယိုးကြမဟုတ်တဲ့ပုံစံတွေနဲ့နှောက်ယှက်တိုက်ခိုက်လာကြလိမ့်မယ်လို့လည်းသူကပြောဆိုခဲ့ပါတယ်။မိုဆူးမြို့တိုက်ပွဲမှာအမေရိကန်ကတော့ထောက်လန်းရေးသတင်းနဲ့ထောက်ပို့လုပ်ငန်းတွေအပြင်ထောင်နဲ့ချီတဲ့လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးပစ်ကူတွေအပါချီရဟတ်ယာဉ်တွေနဲ့ပံ့ပိုးကူညီနေတာဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်အနေနဲ့မိုဆူးမြို့ကိုသာအာရုံစိုက်မနေဘဲနိုင်ငံတောင်ပိုင်းကအီရတ်အစိုးရရဲ့အကျိုးစီးပွားတွေကို IS အစိုးရတွေကအာရုံပြောင်းတိုက်ခိုက်မှုတွေမလုပ်နိုင်အောင်လဲတခြားဒေသတွေမှာတပ်တွေကိုဖြန့်ကျက်ထားတယ်လို့ဗိုလ်ချုပ်ကြီးဗိုလက်စကီကပြောဆိုခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာရှိတဲ့နိုင်ငံတကာညွန့်ပေါင်းတပ်ဖွဲ့အခြေစိုက်စခန်းအနီးမှာဗုဒ္ဓနေ့ကပြစ်ခတ်မှုဖြစ်သွားခဲ့တာမှာအမေရိကန်တပ်ဖွဲ့ဝင်တဦးနဲ့အမေရိကန်အရသားတဦးသေဆုံးသွားတယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။ဒါအပြင်တခြားအမေရိကန်တပ်ဖွဲ့ဝင်တဦးနဲ့အရသားနှစ်ဦးလည်းထိခိုက်ဒဏ်ရာရသွားကြောင်းဒဏ်ရာသူတွေဟာစိုးရိမ်ရတဲ့အခြေအနေမှာမရှိကြောင်းတရားဝင်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဖဂန်စစ်တပ်ဝတ်စုံဝတ်ဆင်ထားတဲ့တင်နတ်သမားကိုတော့နိုင်ငံတကာတပ်ဖွဲ့တွေကပြန်လည်ပြစ်ခတ်တာမှာနေရာတွင်ပွဲချင်းပြီးသေဆုံးသွားတယ်လို့ဆိုပါတယ်။သေဆုံးထိခိုက်ဒဏ်ရာသူတွေဟာအာဖဂန်လုံခြုံရေးအဖွဲ့ဝင်တွေကိုနေတိုးတပ်ဖွဲ့ကိုစားတင်နန်းပို့ချတာအကြံဉာဏ်နဲ့အကူအညီပေးတာတွေလှုပ်ဆောင်နေသူတွေဖြစ်တယ်လို့အမေရိကန်စစ်တပ်ကပြောကြလိုက်ပြီးပြစ်ခတ်မှုဖြစ်ပေါ်တဲ့အသေးစိတ်အခြေအနေတွေသိရှိနိုင်ဖို့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့ပြောပါတယ်
။ Syria နိုင်ငံအလက်ပိုမြို့မှာရုရှားကအပြစ်ခတ်ရဆက်ရေးအတွက်တိုးပေးထားတဲ့အချိန်ဟာပိတ်မိနေတဲ့ရဲသားတွေစီလူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်လောက်အောင်မလုံလောက်ဘူးလို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။လူသားချင်းစာနာတဲ့အနေနဲ့ရဲသားတွေနဲ့တပုံတွေအလက်ပိုမြို့အရှိတ်ချမ်းကိုလုံခြုံစွာထွက်ခွာနိုင်ဖို့မူလကစီစဉ်ထားတာထဲ3နာရီပို့တိုးပြီးကြာတာပရိနေမှာမနက်7နာရီကနေည9နာရီအထိအပြစ်ခတ်ရဆက်ထားမှာဖြစ်တဲ့အကြောင်းရုရှားဒုဗိုလ်ချုပ်ကြီးဆာဂေးရက်စကွိုင်းကပြောဆိုခဲ့ပါတယ်။7နာရီကြာအပြစ်ခတ်ရဆက်ထားချိန်မှာလူသားချင်းစာနာမှုအထောက်အကူလမ်းကြောင်း၈ခုတည်းကတူရကီနိုင်ငံစီဥတီတဲ့လမ်းကြောင်းနဲ့တပုံတွေထိန်းထားတဲ့အီလစ်ဒေသကိုသွားတဲ့လမ်းကြောင်းဒီနှစ်ခုကိုသုံးပြီးတော့အလက်ပိုမျိုးကနေတပုံတွေထွက်ခွာနိုင်တယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဆီးရီးယားသမ္မတဘာရှာအယ်အာဆတ်ကတော့အပြစ်ခတ်ရစဲရေးအချိန်ထပ်တိုးတာကိုအတိမတ်မပြုတ်သေးတယ်လို့တပုံတွေတပ်ဖွဲ့တွေကလည်းသူတို့နေရာတွေကနေထွက်ခွာသွားမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်။
UAE ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကဒရင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အိန္ဒိယနိုင်ငံကို၄ရက်ကြာအလျက်ပတ်သွားရောက်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံကြီးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ဟာမနေ့ကခီးစဉ်ကိုအဆုံးသတ်လိုက်ပြီးမြန်မာနိုင်ငံကိုဗိုလ်ထုနေနောက်ပိုင်းမှာပြန်လည်ရောက်ချီသွားပြီးဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်ဟာခီးစဉ်တွင်ကိုဝါမြို့မှာကျင်းပတဲ့ BRICS နဲ့ BIMSTEC ထိပ်သီးညီလာခံတွေကိုအောက်တိုဘာလ16ရက်နေ့မှာတက်ရောက်ခဲ့ပြီးတဲ့နောက် New Delhi မြို့မှာအိန္ဒိယသမ္မတပရဏမူခာဂျီဝန်ကြီးချုပ် Narendra Modi နိုင်ငံကြီးဝန်ကြီးဆူရှမာဆွာရာချ်တို့အပြင်တခြားအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာပါ။အော်တိုဘာလ17ရက်နေ့ကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးခေါင်းဆောင်နှစ်ဦးသတင်းစာရှင်းလင်းပွဲပူးတဲ့ကျင်းပခဲ့တာမှာမြန်မာနဲ့အိန္ဒိယနိုင်ငံကြားနှစ်ဦးနှစ်ဖက်အကျိုးတူပူးပေါင်းဆောင်ရွက်ရေးလုပ်ငန်းတွေတိုးမြင့်လှုပ်ဆောင်နေတာနဲ့အမျှမြန်မာနိုင်ငံကြားရေးမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်လုပ်ငန်းတွေဖော်ဆောင်ရမှာအိန္ဒိယအနေနဲ့ကူညီလှုပ်ဆောင်ပေးဖို့ဒေါက်ဆန်းစုကြည်ကတောင်းဆိုပါတယ်။အခုခီးစဉ်အတွင်းမြန်မာနဲ့အိန္ဒိယနိုင်ငံအကြားဘဏ်လုပ်ငန်းစွန့်အင်နဲ့အာမခံလုပ်ငန်းတွေစတဲ့ကဏ္ဍသုံးခုမှာတနင်္ဂနွေနေ့လည်းမူစာကြောလော MOU တွေလက်မှတ်ရေးထိုးခဲ့ကြပါတယ်။အိန္ဒိယနိုင်ငံဟာမြန်မာနိုင်ငံရဲ့ပြင်ဆင်မှုများအကြီးဆုံးစီးပွားရေးကုန်သွယ်ဘက်နိုင်ငံတနင်္ဂနွေလည်းဖြစ်ပါတယ်။2014-2015ခုနှစ်အတွင်းမြန်မာနိုင်ငံကတည်တင်ပို့မှုကိုအိန္ဒိယကပိတ်ပင်ခဲ့တာကြောင့်အမေရိကန်ဒေါ်လာ1ဘီလီယံကျော်ဆုံးရှုံးခဲ့ရတယ်လို့အစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကအမေရိကန်တန်ယုံရှိမှကန့်ကွက်ဆန္ဒပြနေသူတွေကိုရဲကားတစ်စင်းကထက်ခါထက်ခါဝင်တိုက်ခဲ့တဲ့အတွက်လူအများအပြားထိခိုက်ဒဏ်ရာတွေရခဲ့ပါတယ်ဆန္ဒပြသူ1000လောက်ဟာဗုဒ္ဓဟူးနေ့ကတန်ယုံရှိမှစုဝေးပြီးဖိလစ်ပိုင်နိုင်ငံမှာအမေရိကန်တပ်ဖွဲ့တွေချထားတဲ့အစီအစဉ်ကိုရပ်ဆိုင်ဖို့တောင်းဆိုခဲ့ကြပါတယ်ရဲတပ်ဖွဲ့ကတော့မျက်ရည်ရိုးဘုံးတွေမိသက်တဲ့ရေတွေနဲ့အုံပြုပြီးတော့ဆန္ဒပြသူတွေကိုလူစုခွဲခဲ့ပါတယ်ဗီဒီယိုမှတ်တမ်းမှာတော့ရဲကားတစ်စီးကိုဆန္ဒပြသူတွေကဝိုင်းထားပြီးဒုတ်တွေနဲ့ရိုက်နှက်ကြအမရင်မောင်းသူကလူအုပ်ကိုကားနဲ့ထပ်တလဲလဲဝင်တိုက်ခဲ့တာကိုတွေ့ကြရပါတယ
်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေနဲ့တိုးချက်စီစဉ်တွေတိုးချက်တားဆီးနိုင်ရေးဆိုင်ရာနိုင်ငံဆွေးနွေးပွဲအဆမှာပဲလူညုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဆောင်ရွက်မဲ့အစီအစဉ်ကိုအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကကြေညာလိုက်ကြပါတယ်။အမေရိကန်ပြည်ထောင်စုဟာတောင်ကိုရီးယားနိုင်ငံမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းတွေမှာ B1B နဲ့နျူကလ িয়ার လက်နက်သေဆောင်နိုင်တဲ့ B52 ဘုံးကျဲလေယာဉ်တွေရေဒါနဲ့ဖမ်းလို့မရနိုင်တဲ့ F22 Stealth တိုက်ရင်တွေအပြင်နျူကလ িয়ার စွမ်းအင်နဲ့ခုံပေါင်းနိုင်တဲ့ရင်ကိုသင်္ဘောတွေထားရှိရေးအတွက်စီစဉ်နေတယ်လို့ကာကွယ်ရေးနဲ့တန်တမန်အတန်းဝန်းကပြောပါတယ်။
ဒီတိုင်းရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မန္နနာချမ်းတို့ကြီးညာသွားတာဖြစ်ပါတယ်ခင်ဗျာအခုတော့အမေရိကန်သမ္မတလောင်းနေရဲ့စကားစစ်ထိုးပွဲအကြောင်းကြည့်ကြအောင်ပါအ
မေရိကန်သမ္မတရွေးကောက်ပွဲတဲ့တတိယနဲ့နောက်ဆုံးကျင်းစကားစစ်ထိုးဝဲကို Las Vegas တက္ကသိုလ် UNLV က Thomas and Mack Center မှာဒေတာစံတော်ချိန်ဗုဒ္ဓဟူးနေ့ည9:00နာရီမကြာခင်မှာစတင်တော့မှာဖြစ်ပါတယ်။အဲ့ဒီစကားစစ်ထိုးဝဲနဲ့ပတ်သက်ပြီးတော့စိတ်ဝင်စားစောင့်ကြည့်နေတဲ့သူတွေကိုမေးမြန်းပြီးတော့ဒေါက်ခင်မျိုးတက်ကတင်ပြပေးမှာပါ။အရင်ဆုံးတော့ Las Vegas မြို့မှာနေထိုင်တဲ့မြန်မာနိုင်ငံသားဦးစန်းထွန်းဦးကိုမိရမှာပွဲကျင်းပမဲ့နေရာရဲ့အခြေအနေကိုအခုလိုစပြီးတော့ရှင်းပြပါတယ်။
ဒီဘေးလုံးမဲ့နေရာ UNLV ပေါ့အဲ့ဒီထဲမှာရှိတယ်အကစားရုံကြီးကလူ2000လောက်ဆက်ပါတယ် Thomas and Back Center ရဲ့သူတို့ဖာသူတို့လက်ဖက်တွေကိုအကုန်လုံးပေးထားပြီးပြီအဲ့ဒါလည်းဒုံးဝလူအပြည့်ပါပဲ Watch အဖွဲ့ရတဲ့ကျောင်းသားတွေအကုန်လုံးပေးထားပါတယ်အနည်းဆုံးမရှိဘူးဆိုရင်လူ2000လောက်ရှိပါတယ်သူက Hotel Casino မဟုတ်ပါဘူးဒီ UNLV ရဲ့တကယ်အခမ်းအနားကြီးတွေလုပ်တဲ့နေရာပါ Las Vegas မှာရှိတဲ့လူတော်များများတချို့ကလည်းအဲ့ဒီမှာလက်ဖက်မရလို့ဆိုပြီးတော့ TV ကနေပြီးတော့ Live Show ကြည့်ဖို့ဆိုပြီးအကုန်လုံးအစီအစဉ်တွေလုပ်နေကြပါတယ် Security က9မိုင်ပတ်လည်လောက်နာနေပိတ်ထားပြီးတော့သူတို့ထောက်ခံတဲ့ပါတီတွေကလည်းတကယ်ကိုတက်တက်ကြွကြွနဲ့တော်တော်လေးဆောင်ရွက်နေကြတာတွေ့ရပါတယ
်ပထမအကြိမ်ရောဒုတိယအကြိမ်စကားစစ်ထိုးပွဲတွေမှာ Republican Party ကသမ္မတလောင်း Donald Trump ကို Democratic Party ကသမ္မတလောင်း Hillary Clinton ကအသာစီးရထားတာဖြစ်ပါတယ်ဒီဒီချင်းချင်းပါတဲ့နေရာကတော့စီးပွားရေးလုပ်ငန်းနဲ့နာမည်ကြီးတဲ့ Las Vegas မှာဖြစ်တာမို့ဒီဒေသကဒေသခံတွေရဲ့အနေအထားကိုဘယ်လိုမြင်လဲလို့မေးကြည့်ပါတယ
် Donald Trump ကိုကြိုက်တော့ဘာလို့ညာလို့မဟုတ်ပါဘူးသူတစ်ခါလေးပေါက်ကြရပြောတဲ့ဟာတွေပါတယ်ကျွန်တော်တို့ပုဂ္ဂိုလ်ရေးရမှကြိုက်ပါဘူးတို့တော့ပါတီအဲ့ဒီမူရပါ냐ဆိုရင်ကျွန်တော်တို့ကဒီမိုကရက်နဲ့စာလို့ရှိရင်ဒီတစ်ခေါက်ကိုပဲစစ်နေတဲ့ရှိပြီဆိုတော့ Republican ကိုမဲပေးခြင်းနဲ့သဘောမျိုးတော်တော်များများလေးတော့တွေ့ရပါတယ်နောက်ထူးဖြင့်ဒီမှာရှိတဲ့အများစုကတော့ Donald Trump နဲ့ Donald Trump ပဲဘာလို့သူပြောတဲ့အတိုင်းသူက IS ကိုအပြတ်တိုက်မယ်လို့နောက်တစ်ခါဒီနိုင်ငံကိုချမ်းသာအောင်လုပ်ပေးမယ်လို့ဟိုဥဒရိုင်းလုပ်ပြီးတော့သူကဟိုတော့ဆိုတော့ဒီနိုင်ငံကိုသူကပွားရေးအရာရောအောင်မြင်မှုအရာရောအကုန်လုံးပြန်ပြီးတော့မုန်းမှန်မယ်ဆိုတဲ့သဘောမျိုးရှိတာကိုအဲ့ဒီသဘောမျိုးရှိတော့ဒီတစ်ခေါက်ကိုပဲ Republican ပေးခြင်းနဲ့ဆိုတဲ့သဘောမျိုးရှိပါတယ
် Las Vegas မှာနေထိုင်တဲ့စီးပွားရေးပညာရှင်ဥကန်ထွန်းကလည်း Republican Party ရဲ့စီးပွားရေးမူကိုသဘောကျတာပါ
ကျွန်တော်စီးပွားရေးသမားဆင်းရဲသမားဆိုတော့စီးပွားရေး policy ကိုကျွန်တော်လေ့လာတော့ Republican Party ကလွတ်လပ်တဲ့စီးပွားရေးကိုအားပေးတယ် Democratic Party ကကျွန်တော်ပြောတာကတော့ Socialist ဝါဒပဲအချုပ်ပြောရင် Now လောလောဆယ်ဆိုရင် Donald Trump ကအောင်မြင်တဲ့စီးပွားရေးသမားသူတက်လာရင်ပိုပြီးစီးပွားရေးကောင်းမယ်တိုင်းပြည်ရဲ့ image ရတဲ့ကမ္ဘာမှာကျနေတယ်လို့ကျွန်တော်မြင်ပါတယ်ဆိုတော့ Donald Trump တက်လာရင်သူရဲ့ပြန်ပြီး image ကောင်းလုပ်မယ်လို့ကျွန်တော်ယုံကြည်ပါ
ဟုတ်ကဲ့ပါတချို့ကစိတ်ပူပါတယ်ဒီ Donald Trump မှာဆိုလို့ရှင်နိုင်ငံတကာနဲ့ဆက်ဆံရေးမှာအဆင်မပြေလေးဖြစ်နိုင်တယ်ပေါ့နော်လုံခြုံရေးရအောင်စိတ်မချဘူးလို့လည်းပြောကြပါတယ်ဒါနဲ့ပတ်သက်ပြီးတော့ကန့်ထွန်းဘယ်လိုမြင်ပါလဲ
Donald Trump ကသူက plan ဖြစ်တယ်ပေါ့လေပြောတာဆိုတာပြတ်သားတယ်တကယ်တော့ဟိုပြည့်ရမပါဘူးတော့နိုင်ငံရေးမှာပြည့်ရပါတယ်အဲ့ဒါမသုံးတော့ကြောင်းလူတွေကကြောက်ကြတာပါကျွန်တော်ကအဲ့လိုမတင်သူတက်လာရင်ပို့ပြီးတော့ပြတ်ပြတ်သားလုံမှာတချို့ border ကိစ္စတော့အင်ဂျာဆက်ဆံတဲ့နေရာမှာဥပမာကမ္ဘာမှာအမေရိကန်ထောက်ပံ့နေတယ်ဆော်ရီယာဘီယောက်ပါလို့ဆိုကျွန်တော်တို့ထောက်ပံ့နေတယ်သူတို့ကပြန်ရတန်းမရအောင်စီးပွားရေးမြင်နေကြည့်ရင်ဒါတွေကသူကလုံမယ်ဆိုတော့လန့်တော့ကြတာပေါ့လေကျွန်တော်မြင်ကတော့ခေါင်းဆောင်ဆိုတာတစ်ခါတစ်ခါမှလည်းပြတ်သားမှရမယ်ပြောရဲဆိုရဲပြတ်ပြတ်သားသားမှမဟုတ်လို့ရှိရင်ကိုယ့်ကိုခေါင်းမော်တက်မှာပဲတခြားနိုင်ငံတွေကဆိုအဲ့ဒီဘောရကျွန်တော်တို့မစိုးရဘူးခင
်ဗျဒါပေမဲ့လည်းအခုတက်တဲ့အချိန်စကားစစ်ထိုးပွဲမှာလည်း Hillary Clinton ပဲအနိုင်ရနိုင်ခြေရှိတယ်လို့သုံးသပ်သူကတော့ American နိုင်ငံရေးကိုစောင့်ကြည့်နေသူဦးထွန်းအောင်ပ
ါ Hillary နေနဲ့သူ့ကိုအဓိကမေးမှာက email ကိစ္စနောက်ပြီးတော့ FBI ဗဟိုစုံစမ်းစစ်ဆေးရေးဌာနကသူ့ကိုညှားတယ်ဆိုပြောမယ်ဘာကြောင့်လဲဆိုလို့ရှိရင် Hillary Clinton ရဲ့ campaign ကြီးကဲတယောက် Kennedy က State Department မှာလုပ်နေတုန်းက FBI နဲ့အပြေးအယူလုပ်တာမျိုးရှိတယ်ဆိုပြီးတော့အဲ့ဒါတစ်ခုပြောမယ်နောက်တစ်ခုကဘင်ဂါဇီကိစ္စဖြစ်ပြီးတော့လုပ်ပါသူဒါပဲရှိတယ်တပြင်းသူဘာမှမရှိဘူးနောက်ပြီးသူကဒီရွေးကောက်ပွဲကမဲခိုးမယ်လို့ဘာလို့သူကတော့ခက်ကြမ်းကြမ်းပြောတယ်လေ
အဲ့ဒ
ါတွေနဲ့ Hillary ကိုထိုးစစ်ဆင်ပါပဲ
ဟုတ်ကဲ့ဒီစကားစစ်တိုးပွဲကတက်တဲ့အချိန်နဲ့နောက်ဆုံးအချိန်မှာအရင်နှစ်ပွဲတုန်းကတော့ Hillary Clinton ပဲအနိုင်ရခဲ့တယ်ပေါ့နော်ဆိုတော့အခုဒီတစ်ခေါက်မှာဘယ်လိုမြင်ပါလဲဦးထွန်းအောင်နည်းနည်းပြောပြပေးပါ
ပထမဒီကြိမ်နှစ်ကြိမ်မှာ Hillary ကပြတ်တက်သွားတယ်ပြီးဆုံးဒီ Trump အမျိုးသမီးကိုလုပ်ဖို့ကြိုင်ပုံနေဥစ္စာကဒီပြအချိန်မတိုင်မှာပေါ်လာတဲ့ဟာကြီးဦးတက်စီချိန်နေသေးတယ်ညာကတော်လေးယူဆိုးတယ်အဲ့ဒါပြီးတော့ Trump ကကြာသွားတယ်အခုဆွေးနွေးမှာကတော့ Trump ရဲ့ဒီနယ်ပေါ့လေအဲ့ဒီဒီနယ်မှာတော့ Hillary ကရှုံးနေတောင်ဒီပြင်ကအနိုင်ရတာလေဆိုလို့ရှိသူလိုချင်တဲ့290ပေါ့လေမဲဆန္ဒနဲ့ညီတော့ရမှာအဲ့တော့ဒီမှာတော့ပိတ်ထုမဲ့တော့မထင်ဘူးဒါမဲ့ဟိုစကားစစ်ထုတ်ဖို့ကတော့ကြမ်းလိမ့်မယ်
အခုမကြာခင်မှာစတင်တော့မယ်တတိယအကြိမ်နဲ့နောက်ဆုံးအကြိမ်ဖြစ်ကျင်းပမယ်စကားဆွေးထုတ်ပွဲကို Las Vegas မှာနေထိုင်တဲ့မြန်မာ200ကျော်သားမကတန်းနဲ့ချီတဲ့ American နိုင်ငံသားတွေနဲ့ကဘာတဝမ်းကနေစောင့်ကြည့်နေကြတာဖြစ်ပါတယ်
။ဒေါခင်မျိုးသက်ဖြစ်ပါတယ်။အခုတော့ဒေါအောင်ဆန်းစုကြည်ရဲ့အိန္ဒိယခီးစဉ်သတင်းဆက်ပါမယ်။အဲ့ဒီခီးစဉ်ပြီးဆုံးခင်မှာဒေါအောင်ဆန်းစုကြည်နဲ့အိန္ဒိယဝန်ကြီးချုပ်တို့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုမတ်အင်ဂျင်နိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
အိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီနဲ့ဆွေးနွေးသဘောတူခဲ့တဲ့နှစ်နိုင်ငံပူးတွဲဆောင်ရွက်မဲ့စီစဉ်နေတဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကမနေ့ကအိန္ဒိယနိုင်ငံကမထွက်ခွာခင်နယူးဒေလီမှာပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါဗျာ
။ As Your Excellency has outlined, we are going to be cooperating in the areas of construction, energy, agriculture, archaeology.
အိန္ဒိယဝန်ကြီးချုပ်ပြောခဲ့သလိုပါပဲ။ကျမတို့နိုင်ငံအနေနဲ့ဆောက်လုပ်ရေး၊စွမ်းအင်း၊စိုက်ပျိုးရေး၊ရှေးဟောင်းသုတေသနပညာရေးစသဖြင့်ကျမတို့လွန်ခဲ့တဲ့ရက်အနည်းငယ်အတွင်းကဆွေးနွေးခဲ့ကြတဲ့အတိုင်းအတာကျယ်ပြန့်လာတဲ့အကြောင်းအရာတော်တော်များများမှပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်
။နှစ်ပေါင်းများစွာရှိခဲ့တဲ့ဆရာနာရှင်စနစ်ကြောင့်လူမှုစွမ်းရည်တွေဆုံးရှုံးနေပါခဲ့တဲ့မြန်မာနိုင်ငံအတွက်ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံအဖြစ်တည်ရှိနေတဲ့အိန္ဒိယအိန္ဒိယနိုင်ငံကစံနမူနာယူစရာကောင်းတဲ့စနစ်တွေကိုကူညီဖြန့်ဖြူးပေးနိုင်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းဒေါံဆန်းစုကြည်ကအခုလိုပြောပါတယ်
။ We have much to do. We are behind India in the field of development as well as in the field of politics, if you like, political development, both political and economic development.
But နိုင်ငံရေးဖွံ့ဖြိုးမှုနဲ့နိုင်ငံရေးစီးပွားရေးဖွံ့ဖြိုးမှုတို့မှာအိန္ဒိယရဲ့အသိကိုနောက်ကျနေပါတယ်။ဒါပေမဲ့လို့လေကျမတို့ဒီကုံဆုံးခဲ့တဲ့အချိန်တွေအတွက်ဟာမိတ်အိန္ဒိယနိုင်ငံရဲ့ထောက်ခံအားပေးမှုကတဆင့်အမိလိုက်နိုင်လိမ့်မယ်လို့ကျမအပြည့်အဝယုံကြည်ထားပါတယ်။ဒါကြောင့်အိန္ဒိယအနေနဲ့ကျမတို့နိုင်ငံအတွက်လူအရေးမြင့်စွမ်းအင်ဖွံ့ဖြိုးရေးအတွက်အကူအညီပေးမှုဟာတိတ်ကိုအထောက်အကူဖြစ်မှာပါ။ဒီနည်းအားဖြင့်တောင်အာရှနိုင်ငံတွေနဲ့တိတ်ကိုနောက်ကျနေတဲ့ကျမတို့နိုင်ငံဟာအချိန်ကရှေ့တောင်အာရှမှာပထမလိုက်ခဲ့တဲ့နိုင်ငံအဆင့်ကိုပြန်ရောက်နိုင်လိမ့်မယ်လို့ကျွန်မယုံကြည်ပါတယ်
။အိန္ဒိယနိုင်ငံရဲ့ဤပညာကျွမ်းကျင်မှုတွေနဲ့အရင်းအမြစ်တွေကိုမြန်မာနိုင်ငံကိုမျှဝေသွားမှာဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီကလည်းသတင်းစာရှင်းလင်းပွဲမှာအခုလိုအခိုင်အမာပြောကြားခဲ့ပါတယ်
။ India has a robust development cooperation program with Myanmar from the mega connectivity projects like Kaladan and trilateral highway to project in the fields of human resource development.
India နဲ့မြန်မာကြားတိုက်ကူခိုင်မာအားကောင်းတဲ့ပူးပေါင်းဆောင်ရွက်မှုတွေပြုလုပ်မှာဖြစ်ပါတယ်။ကလဒန်စီမံကိန်းအပြင်၃နိုင်ငံဆက်ဆက်ထားတဲ့အဝေးပြေးလမ်းမကြီးစီမံကိန်းကအစလူအရင်းမြစ်တွေကိုမြှင့်တင်ပေးရေးကျန်းမာရေးပြုစုဆောင်ရှောက်မှုလေ့ကျင့်သင်တန်းပေးမှုတွေအပြင်အိန္ဒိယရဲ့အရင်းမြစ်တွေနဲ့ကျွမ်းကျင်မှုတွေကိုမြန်မာနိုင်ငံနဲ့မျှဝေသွားမှာဖြစ်ပါတယ်။အိန္ဒိယကပေးနေတဲ့ 1.5 ဘီလီယံဒေါ်လာအထောက်အကူကလည်းလူထုအခြေပြုမှဖြစ်ပြီးမြန်မာအစိုးရနဲ့မြန်မာပြည်သူတွေရဲ့ဦးစားပေးမှုတွေနဲ့လည်းကိုက်ညီမှဖြစ်ပါတယ်
။ဒါ့အပြင်နှစ်နိုင်ငံသဘောတူညီခဲ့တဲ့ကိစ္စရဲ့အများပြားတွေထဲမှာအဓိကအချက်တွေကိုအခုလိုကောက်နှုတ်ပြောဆိုသွားပါရစေ
။ In our conversation today we have agreed to enhance our engagement in several areas including agriculture.
ကျွန်တော်တို့ဒီကနေ့ဆွေးနွေးခဲ့ကြတဲ့ကိစ္စရပ်တွေထဲမှာစိုက်ပျိုးရေး၊စွမ်းအင်၊အသစ်ပြန်လည်အသုံးပြုနိုင်တဲ့တဘာဝစွမ်းအင်နဲ့လျှက်စစ်ဓာတ်အားပေးရေးကဏ္ဍတို့မှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတိုးဖို့အတွက်သဘောတူညီခဲ့ကြပါတယ်
။ဒေါက်ဆာစုတီရဲ့အိန္ဒိယခီးစဉ်အတွင်းအများထင်တာထက်ပိုပြီးနှစ်နိုင်ငံသဘောတူညီချက်တွေအများအပြားရရှိခဲ့တဲ့အပြင်ထူးခြားချက်အနေနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးကိစ္စမှာနှစ်နိုင်ငံသဘောတူပူးပေါင်းဆောင်ရွက်မဲ့အချက်တွေလည်းပါဝင်ပါတယ်။ဒါနဲ့ပတ်သက်လို့အိန္ဒိယမြန်မာနှစ်နိုင်ငံဆက်ဆံရေးလေ့လာသုံးသပ်နေသူဒေါက်တာတင့်ဆွေကအခုလိုပြောပါရစေ
။ဒီစိုက်ပျိုးမှုနှစ်နိုင်ငံလုံးမှာဖြစ်တဲ့ကိစ္စကိုနှစ်နိုင်ငံလုံးကအပြန်အလှန်ရှုတ်ချတဲ့အပြင်ဒါကိုပြန်ပြီးတံမြန်လုပ်ရေးမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုကိုသဘောတူညီတယ်။အဲ့ဒီအထက်ထဲမှာဟိုစကလုံးတစ်ချက်ရွေးပြီးတော့သုံးထားတယ်လို့ကျွန်တော်မြင်ပါတယ်။အဲ့တော့ဒီဂျန်ဖက်တမားတွေကိုဦးတည်တိုက်ခိုက်ဖို့ကိစ္စနဲ့သူတို့ကိုအပေးအမြောက်ပြုတဲ့ပင်ရင်ဟလာငွေရေးကြီးစသဖြင့်ဒါလာတွေကိုဟိုပြတ်မှတ်ထားပြီးတော့ဟို sanction သဘောမျိုးလုပ်မယ်ဆိုတဲ့ချက်ကလည်းဒါခစ်ကလေးရတော်ဆုံးကြီးလေဩကြီးတဲ့ကိစ္စလို့ကျွန်တော်မြင်ပါတယ်ခင်ဗျအဲ့ဒီကြီးနဲ့ပဲကျွန်တော်တို့ပမာဏနိုင်ငံချန်ဖတ်မှုကိစ္စကိုထိမ့်နိုင်လိမ့်မယ်ဆိုယူဆတယ်
ဒေါက်ဆန်စုကြည်ရဲ့အိန္ဒိယခီးစဉ်အတွင်းနှစ်နိုင်ငံပူးတွဲကြေညာချက်ကိုမနေ့ကမြန်မာအစိုးရကထုတ်ပြန်ခဲ့ရမှာကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံသစ်တွေတိုးချက်ရေးကိစ္စမှာအိန္ဒိယနိုင်ငံပါဝင်ရေးကိုမြန်မာဘက်ကထောက်ခံတဲ့အချက်လဲဖော်ပြထားပါတယ်ရှင
်။မင်းအင်ဂျင်နိုင်ပြောပြတော့ဖြစ်ပါတယ်။အခုတော့ရခိုင်ပြည်နယ်ကအခြေအနေကိုဆက်ပါမယ်။ရခိုင်ပြည်နယ်မောင်းတော်မြို့နယ်အတွင်းနေကြားဆောင်ကင်းစခန်းတွေကိုအောက်တိုဘာလ9ရက်နေ့ကတိုက်ခိုက်ခံလိုက်ရပြီးတဲ့နောက်ပိုင်းနိုင်ငံတကာ NGO အဖွဲ့တွေအနေနဲ့ဒေတာတွင်းမှာရှိတဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေရပ်ဆိုင်ထားရတယ်လို့ဒေတာကဝန်ထမ်းတွေလည်းဒေတာအတွင်းမှာပိတ်မိနေကြတယ်လို့ဘိုရူနီကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအတွင်းမှုချုပ်ရဲ့ပြောခွင့်ရသူကပြောပါတယ်။ဒါ့အပြင်နေမီရှင်းလင်းရေးတွေလုပ်နေတဲ့နေရာမှာအပြည့်မဲ့တဲ့အရက်သားတွေအသက်ဆုံးရှုံးမှုမရှိအောင်လည်းသတိထားပြီးတော့လှုပ်ဆောင်ကြဖို့အရေးကြီးတဲ့အကြောင်းလည်းကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။အပြည့်စုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်ဝင်းကျင်မှာဖြစ်ပေါ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုအခြေအနေတွေဟာလွန်ခဲ့တဲ့နှစ်ရက်အတွင်းရော့ကျလာနေတာကိုတွေ့ရပေမဲ့အဲ့ဒီဒေသမှာရှိနေကြတဲ့နိုင်ငံတကာ NGO အဖွဲ့အစည်းတွေကဝန်ထမ်းတွေနဲ့မွတ်စလင်ရွာသားတွေရဲ့လှုပ်ရှားတောလာခွင့်တွေအပေါ်အကန့်အသတ်တွေရှိနေတော့မယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကအောက်တိုဘာလ19ရက်နေ့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ
်။ We understand that tight restrictions on movements continue in the operation zone.In northern Rakhine state blocking access for the UN and other international personnel.
ဆိုရကစစ်စင်ရီလှုပ်ဆောင်နေတဲ့ဒေတာအတွင်းမှာကုလသမဂ္ဂနဲ့နိုင်ငံတကာကဝန်ထမ်းတွေအပြင်ဒေတာကမွတ်စလင်တွေရဲ့လှုပ်ရှားတောလာခွင့်တွေကိုတင်းကျပ်ထားစေလို့ကျွန်တော်တို့နားလည်သိရှိရပါတယ်။အော်တိုဝါလာ9ရက်နေ့ကစပြီးတော့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေအားလုံးနှိပါရပ်ဆိုင်ထားရပြီးနိုင်ငံတကာ NGO အဖွဲ့အစည်းတွေကဝန်ထမ်းတွေဟာလည်းဒေတာတွင်းမှာပိတ်မိနေကြပါတယ်။ဖြစ်ပေါ်နေတဲ့တင်းမာမှုအခြေအနေတွေကဒေတာကနေအပေါ်ကြောက်ရွံ့စိတ်တွေဖြစ်ပေါ်စည်းပါတယ
်လက်ရှိအခြေအနေမှာအစိုးရတပ်ဖွဲ့တွေကစစ်စင်ရေးတွေပြုလုပ်နေစေဖြစ်တာကြောင့်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးမှုမရှိရအောင်ထိမ့်သိမ်းလှုပ်ဆောင်ကြဖို့အတွက်လဲကုလသမဂ္ဂကသတိပေးပြောကြားလိုက်ပါတယ
် While deploying the attacks on the security forces and noting their sober response to these attacks we continue to underline the importance of caution to avoid any loss of innocent lives
လူမျိုးတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံရမှုကိုပြစ်တင်ရှုံချပြီးအဲ့ဒီတိုက်ခိုက်ခံရမှုအတွေ့တံပြန်ထိုးစစ်ဆင်တာကိုနားလည်အတိမတ်ပြုဝေမဲ့အပြစ်မဲ့အရက်သားတွေအသက်ဆုံးရှုံးမှုမရှိအောင်ဒေသခံပြည်သူတွေရဲ့အိုးအိမ်ပျက်စီးဆုံးရှုံးမှုမရှိအောင်ရှောင်ကျဉ်ဖို့ဟာလည်းအရေးကြီးတယ်ဆိုတာကိုဆက်လက်အသိပေးပြောကြားလိုပါတယ
်ဒါ့အပြင်ဒီတိုက်ခိုက်မှုမှာပါဝင်ပတ်သက်သူတွေကိုမြန်မာအာဏာပိုင်တွေအနေနဲ့ဥပဒေနဲ့အညီတရားမျှတစွာကင်တွယ်ဖြေရှင်းလိမ့်မယ်လို့ပြောဆိုထားမှုအပေါ်အတိအမှန်ပြုကြောင်းလက်ရှိအချိန်မှာအကြမ်းဖက်မှုမှာပါဝင်ခဲ့သူတွေသူတို့နိုင်ငံနဲ့ထွက်ပြေးလာလို့မရအောင်ဘင်္ဂလားဒေ့ရှ်နိုင်ငံကနေဇဒေတာကိုအလုံးပိတ်ထားတဲ့ကိစ္စကိုလည်းအတိအမှန်ပြုပါကြောင်းရခိုင်ပြည်နယ်အတွင်းကပြည်သူတွေငြင်းချမ်းသာယာဝါပြောပြီးအတူလက်တွဲနေထိုင်နိုင်တဲ့အနာဂတ်ကိုဖန်တီးနိုင်အောင်လက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခအ мян ဆုံးပြီးဆုံးပြီးအခြေအနေတွေပုံမှန်ပြန်ဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်းစတီဖန်ဒူဂျာရစ်ကဆက်ပြောခဲ့ပါတယ်။မောင်တော်မျိုးနယ်အကြမ်းဖက်တိုက်ခိုက်မှုကနေထွက်ပြေးနေကြသူတွေဌာနေပြန်နိုင်ရေးအတွက်လူညိုရေးဆိုင်ရာအစီအစဉ်တွေကိုစတင်ဆောင်ရွက်နေပြီးနေရပြန်သူတွေအတွက်အကာအကွယ်ပေးနိုင်ဖို့လူညိုရေးစခန်းတွေလည်းတည်ဆောက်နေပြီဖြစ်ကြောင်းရခိုင်ပြည်နယ်အစိုးရလူမှုရေးဝန်ကြီးဒေါက်တာချမ်းသာက VOA ကိုပြောခဲ့ပါတယ်။ဒါပေမဲ့ဒေသကနေနေရပြန်နိုင်ုံနဲ့ပြေးမသွားသေးပဲသူတို့အတွက်ရေးရှည်လုံခြုံမှုရှိအောင်စီစဉ်ဆောင်ရွက်ပေးဖို့လိုအပ်ကြောင်း HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူး Brett Adams ကပြောပါတယ
် It's very important that there be monitors when populations are returned in any country not just in this situation to ensure their safety and
ပဋိပက္ခဖြစ်တဲ့ဒေသတွေကဌာနပြည်သူတွေနေရပြန်တဲ့အခါဘယ်နိုင်ငံမှာပဲဖြစ်ဖြစ်သူတို့ရဲ့လုံခြုံရေးနောက်ဆက်တွဲကိစ္စတွေအတွက်ရည်ရှည်စောင့်ကြည့်ပေးဖို့ဟာအမတန်အရေးကြီးပါတယ်။ဒီလူတွေကိုဘယ်လိုလုံခြုံရေးတွေပေးမယ်ဆိုတာကိုကျွန်တော်တို့အတိအကျမသိရသေးပါဘူး။သူတို့ပြန်ကားစားမှာလုံခြုံစိတ်ချရမှုရှိနိုင်ပေမဲ့နောက်ပိုင်းမှာရှိခြင်းမှရှိပါပါ။ဒီနေရာမှာအစိုးရရဲ့အခန်းကဏ္ဍဟာအရေးကြီးလာပါတယ်။2012ခုနှစ်ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေဖြစ်တော့ကအာဏာရအစိုးရမဟုတ်ခဲ့တဲ့လက်ရှိအစိုးရတဲ့အနေနဲ့ရခိုင်ပြည်နယ်အတွင်းလူတိုင်းအတွက်လုံခြုံမှုရှိရေးကိုဦးစားပေးလှုပ်ဆောင်လိုက်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။
ကြားကောင်းတောင်ကျေးရွာအနီးမှာတပ်မတော်သားတွေကိုလူနှုတ်ဦးကဓားနဲ့ဝင်ခုတ်တာမှာရက်တံဖို့အော်ဟစ်တားမြစ်ခဲ့ပေမဲ့မရက်တဲ့အတွက်ခုခံပစ်ခတ်ခဲ့တာမှာတဦးသေဆုံးပြီးတဦးထွက်ပြေးလွတ်မြောက်သွားတဲ့အကြောင်းဒါ့အပြင်အော်တိုဘာလ9ရက်နေ့ကငခုရရဲစခန်းကိုဝင်ရောက်တိုက်ခိုက်မှုမှာပါဝင်ခဲ့သူ12ဦးကိုလည်းငခုရကျေးရွာမှာဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်မနေ့အော်တိုဘာလ19ရက်နေ့မနေ့ပိုင်းကရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထယ်ဖော်ရေးဗဟိုကော်မတီဝင်တွေနဲ့ ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနမှတွေ့ဆုံခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ
။ကုဇော်ဝင်းလိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့ချင်းနှင်းမြစ်အတွင်းကတင်မောနှင်းမြစ်မှုအခြေအနေကိုနားဆင်အောင်ပါ။စကိုင်းတိုင်းဟ ோம் လင်းကနေမုံရွာကိုထွက်ခွာလာတဲ့အောင်ဆိုးမိုးကျော်အမြန်ရင်နှင်းမြစ်ခဲ့ရမှာလိုက်ပါသွားတဲ့လူထက်ဝက်နီးပါးပျောက်ဆုံးနေစေဖြစ်တယ်လို့အော်တိုဘလာ16ရဲ့နေမှာတော့လေရင်ရေရင်အဓိကအစိတ်ပိုင်းတချို့ကိုဖော်နိုင်ခဲ့ပြီလို့စကိုင်းတိုင်းကေဇေးကြီးနဲ့ပြန်လည်နေရာချထားရေးဦးစီးဌာနကပြောပါတယ်အဲ့ဒီမှာလဲအလောင်းတွေထပ်မံတွေ့ရှိခဲ့တာကြောင့်ဆယ်ယူရရှိတဲ့အလောင်း55လောင်းရှိသွားပြီလို့ဆိုပါတယ်အကြောင်းစုံကိုမအေးမှာပြောပြပေးပါလိမ့်မယ်ခင်ဗျာ
စကိုင်းတိုင်းဟ ோம் မလင်းဖောင်းပြင်မော်လိုက်ကလေးဝဂိတ်တွေကနေခရီးတဲ့300ထက်မနည်းတင်ဆောင်လာတဲ့အမြန်ရေရင်ဟာကဏီမြို့နယ်မိချောင်းတွင်းကျေးရွာနီးမှာနှင်းမြုပ်ခဲ့တာပါနီးဆက်ရွာကျေးရွာသားတွေဟိတတုခလူမှုရေးအသင်းကင်းရွာကပရိတ်အဖွဲ့တွေနဲ့ကယ်ဆယ်ရေးလုပ်သားတွေကကယ်ဆယ်ခဲ့တာကြောင့်လူ160နီးပါးအသက်ရှင်ကျန်ခဲ့တာပါအောက်တိုဘာလ19ရက်နေ့ညမှာတော့ရေရဲ့အဓိကအစိတ်ပိုင်းတချို့ကိုဆယ်ယူနိုင်ခဲ့တာကြောင့်ဆယ်ယူရရှိတဲ့အလောင်းရေအတွက်တိုးလာတယ်ဆိုပြီးသခိုင်းတိုင်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားထားရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးဦးစဝီလီဖရန့်ကပြောပါတယ်
အဲ့ဒီကူရှင်ကျွန်တော်အပါသုံးငန်းပေါ့အပါ1 2 3ပေါ်တဲ့အနေထားမှာတော့10လောင်းရတယ်ဗျဟုတ်ကဲ့
ဟုတ်
တော့အလောင်းတော့အခုကျွန်တော်တို့ဟိုတော့ပေါ့55လောင်းတော့ရှိပါကြီးဟုတ်ကဲ့ဟုတ်ကဲ့ဟိုသူကဒပိုင်းဒပိုင်းအဲ့လိုပေါ်တာပေါ့နော်တစ်စီးလုံးမှပြီးတော့ပေါ်ဖို့ကလည်းမဖြစ်နိုင်ဘူးတော့ဟိုတော့ပေါ့မနေ့တုန်းကတော့ပင်ပိုင်းပေါ်လာတာအခုပင်ပိုင်းကိုဆလိုက်ပြီးတော့ခေါင်းပိုင်းကိုပြန်ပေါ်တော့ခေါင်းပိုင်းကအပါအပေါ်ထက်ကိုအခုပေါ်လိုက်တာပေါ့နော်မနေ့ပြန်တော့အဘဒီဒီရရဲ့ခေါင်းပိုင်းအစီပိုင်းလေးပေါ့အစီပိုင်းရဲ့ပေါ်ပြီးတော့ကုန်တော့ဖြစ်ပါကြီးလ
ား
အခုအပါလေးကန်းကြံတာမဟုတ်နော်အဲ့ဒီလေးကန်းလေးကဟိုဘယ်လောက်ကြားမလဲတော့မသိသေးဘူးပေါ့ဗျာဟုတ်ကဲ့မနေ့ကတော့သိရပါတယ်ဟုတ်ကဲ့
ကင်းတိုက်နယ်ဆေးရုံကဒေါက်တာအေးဝင်းကတော့အလောင်းတွေကိုထပ်ပြီးတော့ယူထုတ်ဖို့အတွက်မီးရောင်အခက်အခဲတွေကြောင့်နောက်ရက်တွေမှာဆက်လက်ဆဲထုတ်ရမယ်လို့ဆိုပါတယ
်တော်တော်ကြီးမောင်းနေပြီအဲ့မှာမီးရင်အခက်အခဲရှိတဲ့အတွက်ကြောင့်မို့ဟိုကနောက်ရက်တွေကြမှာတကယ်လောင်းနေပါလေထပ်ပြီးတော့ယူရမယ်ရှင်ဒီနေ့ကတော့တိတ်လိုက်ပါပြီ။ပြန်နေနိုင်ပါလိမ့်တယ်ရှင်။အခုကမပြီးသေးပါဘူး။မနက်ဖြန်ဆက်လုပ်ရအောင်ပါ။အလောင်း၁၀လောင်းပြန်၁၀လောင်းမှရှင်း၁၀လောင်းကဘိုင်းရှင်းပေါ်သွားပြီ
။ဟုတ်ပ
ါ။ယောက်ျားလေးလောင်း၁၀လောင်းပဲပါတယ်။ကျွန်တော်ကအမျိုးသမီးလောင်းနေပြီ။ဟုတ်ကဲ့၁၀လောင်းမှမော်တော်ပေါ်ပြီးထက်တွေ့တာ၁၀လောင်းပါဗျ။နေ့က45လောင်းနဲ့အခု10လောင်းနဲ့55လောင်းရှင်
း။ဟုတ်ကဲ့။
လောင်းရတဲ့ဟာပေါ့
။ကင်းတိုက်နယ်ဆေးရုံကဒေါက်တာအေးဝင်းကတော့ဆေးယူနိုင်ခဲ့တဲ့အလောင်းတွေအပြင်တခြားနေရာကိုရောက်ရှိသွားတဲ့အလောင်းတွေလည်းရှိနေတယ်လို့လည်းဆိုပါတယ်။
ကျွန်တော်ညကအောက်ကြီးဆိုကြိုးမကွေးတိုင်းထဲကို9လောင်းလောက်မျောပါသွားတယ်လို့သိရတယ
်။အခုလိုမျိုးရေရင်နှိမ့်မြုပ်ခဲ့တာဟာခရီးသည်တွေကိုလိုအပ်ထားတဲ့ပို့ပြီးတင်ဆောင်လာတာဖြစ်တယ်လို့ကုမ္ပဏီကလည်းများတာကြောင့်နှိမ့်မြုပ်ရတာဖြစ်တယ်ဆိုပြီးရေရင်နဲ့ပတ်သက်သူ၄ဦးကိုထိမ့်သိမ်းထားပြီးရေရင်မောင်းသူကိုလည်းဝရမ်းထုတ်ထားကြောင်းသက်ဆိုင်ရာအာဏာပိုင်တွေဘက်ကပြောပါတယ်။ဒီရေရင်တိမ့်မောက်မှုကြောင့်ကြောက်ဆုံးတိတ်ဆုံးသွားကြတဲ့အထက်မှာသခိုင်းတိုင်းအတွင်းမှာတာဝန်ကျနေတဲ့ဆရာဆရာမတွေ၊ကျန်းမာရေးဝန်ထမ်းတွေ၊အဝေးတင်ကျောင်းသားကျောင်းသူတွေဒီတော့ရင်းမှာနေထိုင်ကြတဲ့ပြည်သူတွေလည်းပါဝင်လာပါဒီအတွက်ဒီလိုနောက်မဖြစ်အောင်ခီးတယ်တွေဘက်ကရောမော်တော်ကိုကြီးကြပ်သူတွေဘက်ကပါသတိထားကြဖို့လိုတယ်ဆိုပြီးဒေါက်တာအေးအေးဝင်းကပြောပါတယ
်ဝင်းနဲ့အားနဲ့ညှဖို့ပေါ့နော်ဝင်းနဲ့အားနဲ့ညှဖို့နောက်ဆက်ကြခီးတယ်တွေကလည်းထိမ့်နေတိမ့်နေနေပါဗျာဟိုရောက်ရင်ပြီးတော့ရောက်ရင်ပြီးတော့ဘာနေနေဆိုပြီးတော့မလိုက်ဖို့တော့လိုတယ်ဗျမော်တော်တင်နိုင်တာတက်ကိုပို့ပြီးတော့ကိုအတက်ကိုချင့်ချိန်ပြီးတော့လည်းလိုက်ဖို့လိုတယ်နောက်မော်တော်ဒီမှာလည်းတိကျက်ဖို့လိုတယ်ပေါ့ဝင်ပို့တင်လာတဲ့ဘာညာဆိုရင်စကန်နေဟိုပါပေါ့ဒီစကန်မျိုးတွေအားလုံးကလည်းတိကျက်ဖို့လိုတယ်လို့ထင်တာပေါ့ဗ
ျ။သခိုင်းတိုင်းဟ ோம் လင်းကနေထွက်လာတဲ့ရေရင်ဟာအော်တိုဘာလ15ရက်နေ့ကတိမ်းမောက်ခဲ့တာဖြစ်ပြီး9ရက်ကြာတဲ့အထိရေရင်ကိုအပိသက်ဆေးယူနိုင်တာမျိုးတွေတော့မရှိသေးပါဘူး။ဒါအပြင်ရေရင်တိမ်းမောက်ချိန်ကစလို့စနစ်ကျတဲ့ကယ်ဆယ်ရေးလုပ်ငန်းတွေအားနည်းနေတာကြောင့်လည်းအသေးပြောက်တွေများတာဖြစ်တယ်ဆိုပြီးသေဆုံးသူတွေရဲ့မိသားစုတွေကဆိုပါတယ်။သခိုင်းတိုင်းဝန်ကြီးချုပ်ကတော့ရင်ရင်တိတ်မောက်ချိန်ကစလို့နှစ်ကြိမ်ခန့်လာရောက်ပြီးကြီးစုတာတွေရှိခဲ့ပါတယ်။သခိုင်းတိုင်းဟ ோம் လင်းကနေထွက်လာတဲ့ရင်ဟာအော်တိုဘားလ15ရက်နေ့မှာနှိမ့်မြုပ်ခဲ့တာဖြစ်ပြီးလူ300ထက်မနည်းကိုတဲဆောင်လာတာဖြစ်တယ်လို့လည်းမြန်မာမိသက်အဖွဲ့ကထုတ်ပြန်တဲ့သတင်းတွေမှာဖော်ပြထားပါတယ်ရှင်
။ဒါကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မအေးမှသတင်းပေးပို့သွားတာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို ိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိနေအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနက်ခင်းဒုတိယပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ3240တို့အပြင်လိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလံမီတာ190 kHz 1505တို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းနှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရအပတ်စဉ်ကဏ္ဍတွေနဲ့အတူ
Me add in to that one, you know, that's what Saj mentioned about the Chinese change in attitude.
မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြဖို့ရှိပါတယ်။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းနှုတ်ချက်တွေကိုမူလအပေါ်မပြတ်ဆက်ပြီးတော့တင်ပြပေးပါမယ်။မြန်မာနိုင်ငံပေါ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုချိန်ခွင်ရှာကိုထိန်းညှိလိုတဲ့ဆိုရင်အိန္ဒိယနိုင်ငံအနေနဲ့လုတ်ကင်နိုင်တာတွေအများကြီးရှိနေတယ်ဆိုတာကိုဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ကသတိပေးလိုက်တာဖြစ်တယ်ဆိုပြီးဒီ hindubusinessline.com ရဲ့ editor အပေါ်မှာရေးသားထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ပထမအဦးဆုံးတရားဝင်ခီးစဉ်ကအိန္ဒိယအတွက်မြန်မာဟာအပြည့်အဝလက်တွဲပေါ်မိတ်ဖက်နိုင်ငံဖြစ်ကြောင်းတွန်းအားပေးတဲ့အခွင့်အလမ်းတစ်ခုဖြစ်တယ်ဆိုပြီးဝန်ကြီးချုပ်မိုဒီကကြီးကြီးတောပန်းလာပြုခဲ့ပါတယ်။အရှိမျောနဲ့အရှိဘက်နဲ့လက်တွဲလုတ်ကင်ဆောင်ရွက်ရေးစတဲ့မူဝါဒတွေကိုကျင့်သုံးတဲ့အိန္ဒိယနိုင်ငံအတွက်ဒီကိစ္စဟာအဓိပ္ပာယ်အများကြီးရှိပါတယ်။အိန္ဒိယနဲ့မြန်မာကုန်သွယ်မှုက2014-2015ခုနှစ်မှာတိတက်သမ5ဘီလီယံဒေါ်လာရှိပြီးတော့မြန်မာအစိုးရအတွက်စရုပ်ထအကြီးမားဆုံးကုန်သွယ်ပေးနိုင်ငံဖြစ်ပေမဲ့တရုတ်နိုင်ငံနဲ့ရှင်လိုက်မယ်ဆိုရင်တော့ကွာခြားလှပါတယ်လို့យေတာထားပါတယ်။2015-2016ပထမ10လအတွင်းတရုတ်နဲ့မြန်မာရဲ့ကုန်သွယ်မှုတန်ဖိုးဟာ9တက်သမ5ဘီလီယံဒေါ်လာရှိပြီးတော့တရုတ်ကစီမံကိန်းပေါင်း115ခုရှိပြီး15တက်သမ418ဘီလီယံဒေါ်လာရင်းနှီးမြှုပ်နှံထားကမြန်မာနိုင်ငံအတွက်အကြီးမားဆုံးရင်းနှီးမြှုပ်နှံတဲ့တိုင်းပြည်အဖြစ်ရှိနေကြောင်းရေးသားထားပါတယ်။စီးပွားရေးရင်းနှီးမြှုပ်နှံမှုအားကောင်းခြင်းကတရုတ်ရဲ့ဩဇာဖြစ်တယ်လို့လူမျိုးရေးအရလွှမ်းမိုးမှုဆိုရင်လေမန္တလေးမြို့နယ်လူထု50ရာခိုင်နှုန်းဟာတရုတ်တွေဖြစ်နေကြပြီးတော့လူငယ်တွေအများပြားဟာမန်ဒရင်းဘာသာကိုလေ့လာနေကြတာကိုထောက်ပြရေးသားထားပါတယ်။အိန္ဒိယရဲ့စီးပွားရေးတွေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုလွတ်ဖို့အားပေးဖို့လိုအပ်တယ်လို့စေယုံတွေဖွင့်နိုင်မှုစီးပစ္စည်းတွေတင်ပို့ဖို့လန်ဒရာတွေပုံမကောင်းမအောင်ပြုပြင်စတာတွေပြုလုပ်ဖို့ထောက်ပြထားပါတယ်ဒီနှစ်ထဲမှာဖွင့်လှစ်ဖို့ရည်ရွယ်ထားတဲ့အိန္ဒိယမြန်မာထိုင်းအဝေးပြေးလမ်းမကြီးဖွင့်လှစ်ဖို့၃နှစ်နောက်ကျခဲ့ရတာမျိုးကိုလည်းအကျိုးမရှိတဲ့အကြောင်းဝေဖန်ထောက်ပြထားပါတယ်ရခိုင်ပြည်နယ်အတွင်းလူအသက်တွေတည်ဆုံးခဲ့ရပြီးစစ်တပ်ကပိတ်ဆို့ထိန်းချုပ်ထားခဲ့ရတဲ့အခြေအနေဖြစ်ပွားခဲ့ပြီးတဲ့နောက်နိုင်ငံကိုတကယ်တမ်းအုပ်ချုပ်နေသူဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ကနှစ်ပေါင်း50ကျော်စစ်အုပ်ချုပ်ရေးအောက်မှာနေခဲ့ရတဲ့မြန်မာနိုင်ငံမှာပြည့်ဝတဲ့ဒီမိုကရေစီစနစ်ထူထောင်နိုင်မှုအတွက်ယုံကန်နေကြရစေဖြစ်တယ်ဆိုပြီးတော့ပြောဆိုလိုက်တဲ့အကြောင်း iafrica.com online စာဆောင်မှာဖော်ပြထားတဲ့ဆောင်းပါးကိုတင်ပြရမယ်ဆိုရင်တော့ကျမတို့နိုင်ငံဟာဒီမိုကရေစီလူပောင်ယဉ်ကျေးမှုအမြင့်တွေအောင်လှုပ်ရှားယုံကန်နေရစေတိုင်းပြည်တစ်ပြည်ဖြစ်ပါတယ်လို့ဒေါအောင်ဆန်းစုကြည်ကအိန္ဒိယခီးစဉ်တွင်ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးတဲ့နောက်သတင်းတောက်တွေကိုပြောပြခဲ့ပါတယ်စိန်ခေါ်မှုတွေအခက်အခဲတွေအများပြားရှိပါတယ်ဒါတွေကိုကြော်လွှမ်းနိုင်ပါလိမ့်မယ်ဘာကြောင့်လဲဆိုရင်တော့ဓာရီကိုကြော်လွှားဖို့ပြည်သူတွေကဆုံးဖြတ်ထားလို့ပါပဲလို့ဒေါအောင်ဆန်းစုကြည်ကပြောဆိုတဲ့အကြောင်းရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်ကမနှစ်ကကျင်းပခဲ့တဲ့တမိုင်းဝင်ရေယူကောက်ပွဲမှာအနိုင်ရရှိခဲ့ပြီးတဲ့နောက်သူမရဲ့အစိုးရဟာစစ်တပ်အုပ်စိုးမှုအောက်ကအပြစ်ပယ်ခံတိုင်းပြည်တစ်ခုအဖြစ်ကနေဒီမိုကရေစီအပြည့်အဝကျင့်သုံးတဲ့နိုင်ငံဖြစ်ရောက်အောင်အတွင်ကူးပြောင်းရေးကိုခက်ခက်ခဲခဲလှုပ်ဆောင်နေရတာဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ။ ဒီမြန်မာပိုင်းအစီအစဉ်ကဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနက်ခင်းတိုင်းနားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့မှတတွေ့ကျင်ပြမယ် EDN အသုံးကတော့
Beating a dead horse
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက B-E-A-T-I-N-G, beating a yaita, netta, A-D-E-A-D, dead, theta, HORSE horse ကမြင်းဆိုတော့စကပိုက်တစ်ခုလုံးရဲ့လုံကောက်ဒီဘက်ကတော့တည်နေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့တည်နေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမဲတည်နေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာလဲကျွဲပါဆောင်းတီတဲတဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုနားဆင်ကြကြရအောင်
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီပါသူကအသက်သာအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အတိအပြရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking.He'd rather die than stop drinking.
မျော်လင့်ချက်မရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာတန်စီစဉ်တစ်ဆက်တဲ့ American idiom 3-5 စာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့မြန်မာအရေး3တစ်ချက်ကနကိုတင်ဆက်ပေးပါတော့မယ်ပြီးခဲ့တဲ့လကဒေါအောင်ဆန်းစုကြည်ရဲ့ American ခီးစဉ်နဲ့အချိန်ကိုက်ပြီးတော့မြန်မာ American ဆက်ဆံရေးရှေ့ခီးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲတရက်ကို Washington မြို့တော်မှာကျင်းပခဲ့ပါတယ်ဒီခဏမှာစီးပွားရေးလုပ်ငန်းရှင် Search Pan Renaissance Institute ကဥဘိုဘိုငယ်နဲ့ Center for Diversity and National Harmony ညွှန်ကြားရေးမှူးဒေါက်တာကျော်ရင်လှိုင်တို့ကမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ရခိုင်ဒေသကအခြေအနေတွေကိုသုံးသပ်တင်ပြခဲ့ကြပါတယ်အဲ့ဒီတင်ပြချက်တွေကိုဥကျော်စံတာကပြန်ဆိုပြီးတော့တင်ပြထားတာနားဆင်ပါခင်ဗျာ
ပေါ်ရင်နဲ့ပတ်သက်ပြီးမြန်မာပြည်ထဲကစီးပွားရေးလုပ်ငန်းရှင် search bank ကအခုလိုစတင်ဆွေးနွေးပါတယ
် most of the criticisms that has been surfacing in both the media as well as analysts and all kinds of experts
စီးပွားရေးနဲ့ပတ်သက်ပြီးဝေဖန်မှုအများစုဟာအစိုးရလုပ်နေတာနှေးကွေးလွန်းတယ်ဘာလို့လို့လုပ်နေမှမသိဘူးမနိုင်မနှင်းနဲ့နှပန်းလုံးနေတယ်လုံနိုင်ရည်မရှိဘူးစသဖြင့်ပြောကြပါတယ်ဒီအဖြစ်တွေဟာတချို့တော့အမှန်နိုင်ပေမဲ့ဒီလူအများစုဟာတိတ်အရေးကြီးတဲ့အချက်ကိုတော့မပြောကြဘူးဆိုတာတွေ့ရပါတယ်။ဒါကတော့ NLD အစိုးရအထူးသဖြင့်ဒေါအောင်ဆန်းစုကြည်လှုပ်ဆောင်နေတဲ့အဂတိတိုက်ဖြတ်ရေးအုပ်ချုပ်ရေးစနစ်ကောင်းမွန်ရေးနဲ့အာဏာအလွဲသုံးစားမှုလုံးဝသိဉင်းမခံနိုင်ရေးပဲဖြစ်ပါတယ်။ဒါတွေတကယ်ဖြစ်နိုင်မလားဆိုတာယုံကြင်မှယုံကြပါလိမ့်မယ်။ကျွန်တော်ဟာစီးပွားရေးလုပ်ငန်းရှင်လုပ်ကိုင်နေသူတဦးအနေနဲ့ပြောရရင်ဒီလုပ်ရက်တွေဟာဝန်ကြီးဒုဝန်ကြီးအဆင့်တွေမှာတကယ်ပြောင်းလဲခဲ့ပြီဆိုတာလက်တွေ့ပါပဲမတ်လမှာဝန်ကြီးစည်းရင်းကြေညာတော့ဘယ်သူတွေလဲဆိုတာကျွန်တော်တို့အသေးစိတ်လေ့လာပါတယ်အခုရွေးချယ်လာတဲ့ဝန်ကြီးတွေဟာခြားစားပျက်စီးမှုမတမာမှုကင်းရှင်းသူတွေတာဝန်ကိုရိုးသားဖြောင့်မတ်စွာထမ်းဆောင်လူသူတွေဖြစ်ကြပါတယ်ဒီလူကောင်းတွေတဲကတဝက်ဟာစွမ်းရည်ရှိသူတွေလုံနိုင်ကန်နိုင်သူတွေဖြစ်ပါတယ်ကြံတဝက်ကတော့ကောင်းပါတယ်ဒါပေမဲ့လုံရည်ကန်ရည်ကိုမစမ်းသပ်ရသေးသူတွေပါအခုလေးလာကြလာတဲ့အခါမှာတော့သူတို့ရဲ့လုံရည်ကန်ရည်တိလာရပါပြီ။ရန်ကုန်တိုင်းဝန်ကြီးချုပ်မန္တလေးတိုင်းဝန်ကြီးချုပ်တို့ဟာနမူနာကောင်းနေပါပဲ။ကျွန်တော်တို့ဒေသတွင်းနိုင်ငံတွေကိုကြည့်ရင်ကြားနိုင်ငံတွေပါညာသူတို့ဟာလွန်ခဲ့တဲ့နှစ်30အတွင်းဒုံးကျည်လို့တဟုန်တို့တက်သွားခဲ့ပါလေ။25နှစ်လောက်လဲကြာရောခြားစားပျက်စီးမှုတွေလက်တင်အားစရောခေါ်တဲ့ကိစ္စတွေကိုကျိုးရှာတာတွေနဲ့အကြီးအကျယ်ပြဿနာတက်နေရပါလေ။ဒီပြဿနာတွေဟာစီးပွားရေးဖွံ့ဖြိုးမှုတက်ကြီးမားပါတယ်မြန်မာနိုင်ငံဟာဒါမျိုးမဖြစ်ရအောင်ကြိုးစားနေတယ်လို့ကျွန်တော်ထင်ပါတယ်အောင်မြင်မယ်ဆိုရင်နောက်25နှစ်အကြာမှာကျွန်တော်တို့အိမ်နီးချင်းနိုင်ငံတွေနဲ့အင်မတန်ကွဲလွဲထူးခြားတဲ့အတွန်းရှည်ခိုင်မြဲတဲ့အောင်မြင်မှုဖြစ်မယ်လို့ထင်ပါတယ
် AIBB တို့ခေါ်တဲ့တရုတ်နိုင်ငံဦးစီးတီထောင်တဲ့အခြေခံအဆောက်အဦဆိုင်ရာအာရှရင်းနှီးမြှုပ်နှံမှုဘဏ်အနေနဲ့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှာဘယ်အခန့်ကဏ္ဍကပါဝင်နိုင်ပါသလဲလို့ခန္ဓာတယောက်တူကမေးရမေးခွန်းကိုတော့Such panga aguru pyan phie daw bare
as far as the question on AIB I think AIB can play a major role in developing Myanmar's core infrastructure
AIB ha Myanmar ngain ye adhika ja de a che kan a sao o phun myo yee ma a mya ji pa win saung ywet nai de lo tin ma de ကျွန်တော်အမြင်ပြောရရင်တရုတ်နိုင်ငံလည်းပြောင်းလဲနေပြီထင်ပါတယ်ပြီးခဲ့တဲ့တစ်နှစ်လောက်မှပဲအိန္ဒိယတွေပြည်ပနိုင်ငံတွေမှာယင်းနှီးမြှုပ်နှံမှုအပေါ်အမြင်ပြောင်းလဲခဲ့တာတွေ့ရပါတယ်အရင်တုန်းကတော့မြစ်ဆုံအပါအဝင်အခြားယင်းနှီးမြှုပ်နှံမှုတွေဟာသူတို့တရုတ်အတွက်ပဲသူတို့စဉ်းစားခဲ့တာပါဒီအမြင်မျိုးကိုဒီကနေ့အခါမှာဘယ်နေရာမှမလက်မခံကြတော့ပါဘူးတရုတ်နိုင်ငံတွင်မှာပါလက်မခံကြတော့ပါဘူးဒီလိုအမြင်ပြောင်းလဲမှုကြောင့်မြန်မာနိုင်ငံဖွံ့ဖြိုးရေးမှာတရုတ်နဲ့ပူးပေါင်းဆောင်ရွက်မှုနောက်တစ်ဆင့်တက်လှမ်းလာမယ်လို့ထင်ပါတယ
်။ဒီကဆွေးနွေးသူတူဖြစ်တဲ့ဥဘူဘုံငယ်ကလည်းအခုလိုဖြစ်ဆက်ဆွေးနွေးသွားပါတယ
်။ Me add in to that one, you know, that what Sarge mentioned about the Chinese change in attitude we saw in neighboring countries, for example.
တရုတ်ရဲ့အမြင်ပြောင်းလဲလာတာကိုအိန္ဒိယနိုင်ငံတွေမှာလည်းတွေ့ရပါတယ်။ဥပမာအင်ဒိုနီးရှားဟာဂျကာတာဘန်တောင်အမြန်ရထားလမ်းစီမံကိန်းကိုဂျပန်အစတရုတ်ကိုခွင့်ပြုလိုက်ပါတယ်။စင်ကာပူအပါအဝင်အိန္ဒိယချင်းတချို့ကလည်းတရုတ်ရဲ့ဒေတာတွင်ယင်းနှင်းမြုံနှံမှုအပေါ်သဘောထားပြောင်းလဲလာတာကိုအတိအမှပြုလာကြပါတယ်။ဒါပေမဲ့ကြောက်ဖြူစီမံကိန်းကိုလည်းတရုတ်နိုင်ငံမှဖြစ်တဲ့ CITIC ကုမ္ပဏီအစား AIIB ကလှုပ်ဆောင်ရင်ပိုတင့်တော်လိမ့်မယ်လို့ပြောကြမှာတယ
်။ဒီဆွေးနွေးပွဲမှာရခိုင်ဒေတာတင်မှတ်မှုအခြေအနေနဲ့ပတ်သက်ပြီးတော့ဦးဆောင်ဆွေးနွေးသူကတော့ဒေါက်တာကျော်ရင်လှိုင်ဖြစ်ပါတယ်
။ Recently what the in terms of positive development what we see is the level of safety has improved.
တိုးတက်မှုဆိုတာအနှုတ်လက္ခဏာပြတ်မှုတိမ့်နဲ့ချီပြီးတော့ရှိနေရကနေ 9,000-8,000 လောက်ဖြစ်လာရတာကိုတွေ့ရတယ်ဆိုရင်ရခိုင်ပြဿနာတွေကိုထဲထဲဝင်ဝင်လုပ်ကင်နေရတဲ့ကျွန်တော်တို့ဖို့ဒါဟာတိုးတက်မှုလို့ယူဆရပါတယ်ပရိသတ်တွေမျှော်လင့်ထားသလောက်ဖြစ်မှာမဟုတ်ပါဘူးဒါပေမဲ့အခြေအနေဟာအရင်ထက်စာရင်တိုးတက်ကောင်းမွန်လာပါတယ်ရခိုင်မဟုတ်တဲ့ရဲတွေကိုတာဝန်ချထားတဲ့အတွက်နောက်တစ်ခါအတိုင်းဝိုင်းတစ်ဖက်စလုံးကခေါင်းဆောင်တွေကပရိပခဟန်တာရေးပူးပေါင်းဆောင်ရွက်ကြတဲ့အတွက်2011ခုနှစ်ထက်အိုးပြီးတော့လုံခြုံမှုရှိလာပါတယ်။ဒါပေမဲ့ရှေ့ဆက်လို့ရမှာတွေအများကြီးပါ။ရခိုင်လူမျိုးတွေကလည်းမွတ်စလင်အတိုင်းဝိုင်းတွေကြားအသွာလာတွေရှိလာပါတယ်။ရခိုင်ကိုသွားပြီးရင်စစ်တွေတဲချောင်းစည်းကိုသွားကြည့်ဖို့တိုက်တွန်းပါတယ်။တချိန်ကမွတ်စလင်စီးပွားရေးသမားတွေသာအဓိကရှိနေတဲ့နေရာပါ။အခုတော့ရခိုင်နေရာလားမွတ်စလင်နေရာလားခွဲလို့တောင်မရတော့ပါဘူး။နှစ်ဖက်စလုံးရောနှောနေတယ်ဆိုတာကိုပြသနေရပါ
။ရခိုင်ဘက်မှာသဘောထားပြောင်းလဲမှုတချို့တွေ့လာရတယ်လို့လည်းဒေါက်တာကျော်ရင်လှိုင်ကဆက်ပြောပါတယ်။
Another development which many people didn't pay sufficient attention to is the changes in the attitude of a large number of Buddhist monks.
လူတွေတော်တော်များများသတိမထားမိတဲ့နောက်တိုးတက်မှုတစ်ရက်ကတော့ရခိုင်ကဗုဒ္ဓဘာသာဖုံးတော်ကြီးတွေရဲ့သဘောထားပြောင်းလဲလာမှုဖြစ်ပါတယ်။မတူကွဲပြားတဲ့အမြင်တွေသဘောထားတွေကိုနားထောင်လာကြပါပြီ။ Kofi Annan Commission တောင်မှအကျိုးရှိမဲ့ကိစ္စတွေကိုနှစ်နာရီလောက်ပြောဆိုဆွေးနွေးနိုင်ခဲ့ကြတယ်လို့ဆိုပါတယ်။ကျွန်တော်ကိုယ်တိုင်လည်းဖုံးတော်ကြီးတွေနဲ့အချိန်ပေါင်းများစွာတွေ့ခဲ့ပါတယ်။တိတ်အစောပိုင်းမှာတော့သူတို့ဟာနားမထောင်ခြင်းကြပါဘူး။သူတို့ထင်တာသူတို့ဖြစ်စေချင်တာတွေကိုပဲပြောကြပါတယ်။အခုတော့သူများပြောတာကိုပိုးပြီးတော့နားထောင်ခြင်းစိတ်ရှိလာပါတယ်။ Kofi Annan Commission ကိုမွတ်စလင်တွေဘက်ကလက်လိုက်လဲလဲကြိုးဆိုတယ်။ရခိုင်အတိုင်းဝိုင်းဘက်ကတော့မကြိုးဆိုကြဘူး။ဒါပေမဲ့သူတို့ကြိုက်တယ်ဖြစ်စေမကြိုက်တယ်ဖြစ်စေကော်မရှင်ကရှိနေမှာပဲဆိုတာကိုတော့သဘောပေါက်ကြတော့စကားပြောချင်သူတွေအတူလက်တွဲလှုပ်ချင်သူတွေရှိလာပါတယ်။ဒီကော်မရှင်အနေနဲ့လည်းဒီအရေးနဲ့ပတ်သက်ပြီးတော့လှုပ်တဲ့အလုပ်ကိုအချိန်မီလှုပ်ဆောင်ဖို့တိုက်တွန်းလိုက်မယ်လို့ထင်ပါတယ်။ဒီအရေးမှာအရင်အစိုးရရဲ့ပြဿနာကတော့အလေးနဲ့မထားပဲအီယော့အီယော့ဖြစ်နေခြင်းပါပဲ။ဘာလှုပ်တဲ့နေဆိုတာကိုသူတို့ပြောတယ်။ပြီးတော့အချိန်ဆွဲပြီးတော့ထိထိရောက်ရောက်မလှုပ်ဆောင်ခဲ့ဘူး
။ဆက်လက်ပြီးတော့ရခိုင်ဒေသလူမှုရေးစီးပွားရေးအခြေအနေတိုးတက်လာအောင်လှုပ်ဆောင်တဲ့ကိစ္စကိုလည်းဒေါက်တာကျော်ရင်လှိုင်ကဆက်ရှင်းပါတယ
်။ And then the next progress is the current state administration trying to develop socioeconomic
နောက်ထပ်တိုးတက်မှုတစ်ရက်ကတော့ရခိုင်ပြည်နယ်အတွင်းနေထိုင်သူအလုံးရဲ့လူမှုရေးစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်လက်ရှိအစိုးရကစီမံကိန်းချပြီးတော့ကြိုးပမ်းနေတာပဲဖြစ်ပါတယ်။အခုကျွန်တော်ပြောတာတွေကိုတိုက်ရိုက်ထုတ်လွှင့်နေတယ်ဆိုတော့ကျွန်တော်နည်းနည်းဆင်ခြင်ရမယ်လို့ထင်ပါတယ်။လူအတိုင်းဝိုင်းတစ်ခုလုံးအကျုံးဝင်အောင်လှုပ်ဆောင်နေတယ်ဆိုတာကတော့အစိုးရကပုံမှန်လင်းလင်းမပြောပဲစီမံကိန်းကိုလက်တွေ့လှုပ်ဆောင်နေသူတွေဟာရခိုင်ရောမွတ်စလင်မှာနှစ်ဖက်စလုံးနဲ့ပြောဆိုဆွေးနွေးနေကြတာပါ။ယင်းတော့ကဆိုရင်တော့ဒီလိုနှစ်ဖက်တိုင်ပင်ဆွေးနွေးနိုင်ဖို့ဆိုတာကျွန်တော်တို့စဉ်းစားလို့တော့မရပါဘူး
။ရခိုင်ဒေသတင်မာမှုနဲ့ပတ်သက်ပြီးနောက်ဆုံးတိုးတက်ကောင်းမွန်လာတဲ့အခြေအနေတရားကတော့ political will လို့ခေါ်တဲ့မဖြစ်မနေလှုပ်ဆောင်လို့ရတဲ့ဆန္ဒနဲ့ပတ်သက်တယ်လို့ဒေါက်တာကျော်ရင်လှိုင်ကဆိုပါတယ်
။ In the past it was not that the governments didn't know what they should be doing. The main problem was the lack of political will. They knew what they should be doing in most cases.
ဒီနောက်ပြဿနာကအစိုးရအနေနဲ့ဘာလို့ရမှန်းမသိတဲ့ကိစ္စမဟုတ်ပါဘူး။အဓိကပြဿနာကမဖြစ်မနေလုပ်မယ်ဆိုတဲ့ဆန္ဒ political will မရှိတာသာဖြစ်ပါတယ်။ဘာလုပ်တင်နေဆိုတာကိုတော်တော်များများသူတို့သိပါတယ်။ဒါပေမဲ့ဒါကိုမှန်မှန်ကန်ကန်ထိထိရောက်ရောက်လှုပ်ဆောင်လို့စိတ်မရှိကြပါဘူး။အရင်ဆိုရတဲ့စာရင်လက်ရှိအဆိုရကမှန်ရကိုပ ဖြစ်အောင်လှုပ်ဆောင်မှုစိတ်ပူရှိတာကိုတွေ့ရပါတယ်ရှေ့ဆက်တော့စောင့်ကြည့်ရအောင်ပါပါအခုချိန်ထိတော့သူတို့ဟာမှန်တာကိုအရေးစွန်လှုပ်ဖို့ဆန္ဒရှိနေတာကိုတွေ့ရပါတယ်ချက်ချင်းမျှော်လင့်လို့တော့မရပါဘူးအချိန်ပေးရပါလိမ့်မယ
်အဲ့ဒါဒေါက်တာကျော်ရင်လည်းတင်ပြချက်ပထမပိုင်းဖြစ်ပါတယ်ဒုတိယပိုင်းမှာတော့ရခိုင်ပြည်နယ်အတွက်စိန်ခေါ်မှုတွေရှိနေသေးတာကိုဒေါက်တာကျော်ရင်လည်းအခုလိုထောက်ပြသွားပါတယ
် One of the biggest problem is uncertainty as we all know the winning party in 2000
ရခိုင်ပြည်နယ်အတွက်အကြီးအမားဆုံးပြဿနာကမတေချာမရေရာမှုပဲဖြစ်ပါတယ်ကျွန်တော်တို့အားလုံးသိကြတဲ့အတိုင်းပါပဲရခိုင်ပြည်နယ်မှာအစိုးရဖွဲ့ထားတဲ့အာဏာရပါတီဟာ2015ရွေးကောက်ပွဲမှာအနိုင်ရထားတဲ့ပါတီမဟုတ်ပါဘူးဒီတော့ပြည်နယ်အစိုးရနဲ့ပြည်နယ်လွှတ်တော်ရွေးကောက်ပွဲနိုင်တဲ့ပါတီတို့ရဲ့ဆက်ဆံရေးတိတ်မဆိုးလာပေမဲ့အတူတကွာပူးတွဲလှုပ်ဆောင်နိုင်မဲ့နီလန်ရှာမတွေ့နိုင်ကြဘူးဖြစ်နေပါတယ်ဆိုတော့လူတော်တော်များများဟာနောက်ဘာဖြစ်လာမယ်ဆိုတာမသိနိုင်ကြသေးပါဘူးဒီမရေရာမတေချာမှုဟာတကယ်ပြဿနာဖြစ်နေပြီးတော့လူအများပြားစိတ်မရှိနိုင်ဖြစ်နေကြပါတယ်မိုးစင်ကပြောကြပါတယ်အစိုးရစီမံမျှော်လင့်ချက်အများကြီးထားရှိပေမဲ့ထိရောက်တဲ့တိုးတက်မှုဘာမှမတွေ့ရသေးဘူးလို့ပြောကြပါတယ်အခြေအနေတိုးတက်မလာရင်တော့ပွင့်လင်းရာသီရောက်လာရင်ပြည်ပကိုထွက်ခွာဖို့စဉ်းစားနေတယ်လို့မွတ်စလင်တချို့ကပြောပါတယ်ဒါကြောင့်ဒီလိုနိုင်ငံရေးမရေရာမှုဟာပြဿနာအများပြားကိုပေါ်ပေါက်လာစေနိုင်ပါတယ်
ရခိုင်မျိုးသားရေးဝါဒအချိန်မြင့်လာခြင်းဟာလည်းပဲစိန်ခေါ်မှုတရားဖြစ်တယ်လို့ဒေါက်တာကျော်ရင်လှန်ကဆိုပါတယ
် The next problem is the rise of ethnic nationalism in Rakhine state like in many other ethnic areas in the country
တခြားတိုင်းသားဒေသတွေလိုပါပဲရခိုင်မျိုးသားရေးဝါဒအချိန်မြင့်မားလာပါတယ်လွန်ခဲ့တဲ့တစ်နှစ်ခွဲလောက်ကရခိုင်တပ်မတော်အေအေကိုဘလို့သဘောရလဲလို့ရခိုင်လူငယ်အများပြားကိုကျွန်တော်မေးကြည့်တော့ဒါဟာလက်နက်ကင်အဖွဲ့တစ်ခုသာပဲဖြစ်တယ်လို့ပြောကြပြီးအေအေနဲ့ပတ်သက်လို့ပြတ်သားတဲ့သဘောထားမရှိကြသေးပါဘူးအခုခါမှာတော့အေအေရခိုင်တပ်မတော်ကျွန်တော်တို့ရဲ့တပ်မတော်တိတ်အရေးကြီးတယ်ဆိုပြီးတော့ပြောလာကြပါလေတိုင်းရင်းသားအမျိုးသားရေးဝါဒနဲ့သဘောထားတင်းမာသူတွေပေါ်ထွန်းလာတာလဲနောက်ထပ်စိုးရိမ်ပွဲအခြေအနေတစ်ရပ်ဖြစ်ပါတယ်လူတွေဘဝရက်တည်ခက်ခဲနေစေပါပိုးပြီးတော့ခက်ခဲလာနေပါတယ်နောက်တစ်ခုကအစိုးရတဲ့နဲ့နိုင်ငံရေးသမားလူသစ်တွေရှိလာပြီဖြစ်ပေမဲ့ဘယူရိုကရက်အရာရှိဟောင်းတွေဟာအရင်တုန်းကစိတ်တဘောထားနဲ့လောက်ကင်နေကြစေပါမူရစေဝါပြဿနာကလည်းလူအတိုင်းဝိုင်းနှစ်ခုစလုံးမှာကြီးထွားလာနေပါတယ်နောက်ဆုံးတစ်ချက်ကပြန်လည်တင့်မြတ်ရေးဆိုတာမွတ်စလင်တွေနဲ့အတူရုံးနှောနေထိုင်ရမှာမို့လုံခြုံရေးအတွက်အန္တရာယ်ရှိတယ်လို့ယူဆတဲ့အတွက်ရခိုင်ဒီဘက်ကလက်မခံကြပါဘူးဒါကြောင့်ပြန်လည်တင့်မြတ်ရေးအစားကျွန်တော်တို့အနေနဲ့ပဋိပက္ခဟန်တားရေးဆိုတာပဲအားလုံးကထောက်ခံကြပါတယ်
ပရိသတ်တို့ကငင်းငင်းကြီးဖြစ်စဉ်မှာတရုတ်ရဲ့အခန့်ကဏ္ဍကိုမေးတဲ့အခါမှာဒေါက်တာကျော်ရင်လှန်ကအခုလိုပြန်ဖြေသွားပါတယ
် At the very beginning China wasn't very constructive to be very blunt
အစောပိုင်းတုန်းကတရုတ်တို့ဟာဒေဒိုးပြောရရင်တိတ်အပြုသဘောမဆောင်ပါဘူးတရုတ်ပြည်ရွှေလီမှာပြုတ်လို့တဲ့ဆွေးနွေးပွဲတချို့ကျွန်တော်တက်ခဲ့ပါတယ်တရုတ်တွေကတိတ်ဗိုလ်ကြတယ်ဖြစ်စဉ်တစ်ခုလုံးကိုသူတို့ချုပ်ကန်နေတယ်အစိုးရကိုယ်စားလှယ်တွေကိုရောတိုင်းရင်းသားကိုယ်စားလှယ်တွေကိုပါအမိန်ပေးပြီးတော့ညွှန်ကြားတဲ့သဘောမျိုးတောင်လုပ်ခဲ့ကြပါတယ်ဒါပေမဲ့လက်မခံကြပါဘူးကချင်ကိုယ်စားလှယ်အဖွဲ့ဆိုရင်ညစာတောင်အတူတူမစားဘဲထွက်သွားခဲ့ပါတယ်ဒါပေမဲ့ဒုတိယတွဲဆုံမှုကစလို့သူတို့ပြောင်းလဲလာပါတယ်နောက်ပြီးညဉ့်ညံ့ရံပုံငွေကိုဥရောပကပေးခဲ့ပါတယ်တရုတ်ကတော့သူတို့အပေါ်မှာပဲမိခိုးစေခြင်းပါတယ်အခုမြန်မာအစိုးရတစ်ကတော့ဘယ်သူမှမမိခိုးဘဲကိုယ်ပိုက်ဆံတဲ့ကိုလုပ်နေပါတယ်ရခိုင်ဒေသတရုတ်ရင်းနှီးမြှုပ်နှံမှုကိုဘ ഹു အစိုးရကချုပ်ကင်ပါတယ်ရခိုင်ပြည်နယ်နဲ့ဘာမှမဆိုင်ပါဘူးဒါကြောင့်ရခိုင်လူလူလုံးဝမကျေနပ်ပါဘူးတရုတ်ကလည်းဒေတာကန်နေပြောတာကိုဂရုမစိုက်ပါဘူးဒေတာကန်နေအတွက်အများကြီးလှုပ်ပေးနေတယ်လို့တရုတ်တန်ယုံကပြောနေပေမဲ့ဘာမှမတွေ့ရသေးဘူးလို့ဒေတာကန်နေကပြောကြပါတယ
်မြမရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဆက်လက်ပြီးတော့တင်ဆက်ပေးမှာကတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ပါအခုဒီဘက်မှာတော့ကိုဝဲနာထွန်းရဲ့ယုံကြည်ရာကိုနားဆင်ကြပါလိမ့်မယ်။မှတ်မှုဖြူကစီစဉ်တင်ဆက်ထားပါတယ
်။ဒီရှိဒီကနေ့ကျွန်တော်တို့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဖြစ်ဖို့ဆိုတော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောချင်တာဖြစ်ပါတယ်။တော်တော်များများပြောနေကြတာကကျွန်တော်တို့ဒီဟိုနိုင်ငံရဲ့ GDP တိုးတက်ဖို့ပဲပြောနေပါတယ်။ဒါပေမဲ့တကယ်အနှစ်သာရမှာက GDP တိုးတက်ရုံနဲ့ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့လူတိုင်းလူတိုင်းကဒီစီးပွားရေးအဆင်ပြေလာပြီးတော့သူတို့လိုချင်တဲ့ဟိုကျွန်တော်တို့ဒီအောင်မြင်တဲ့ဒါမှမဟုတ်လို့ရှိရင်ကျွန်တော်ပြည်စုံတဲ့ဘဝတစ်ခုကိုရောက်မယ်လို့တော့ကျွန်တော်အနေနဲ့မယူဆဘူးပေါ့နော်ဒီ GDP တိုးတက်မှုတွေတစ်ခုတည်းမဟုတ်ဘဲနဲ့ရေရှည်တည်တံ့တဲ့ကျွန်တော်စီးပွားရေးဖွံ့ဖြိုးမှုပေါ့ကိုယ်နိုင်ငံထဲမှာရှိတဲ့နိုင်ငံသားအားလုံးက
မြန်မြန်တတနဲ့ကိုယ်နိုင်ငံမှာရှိတဲ့ဒီအဲကျွန်တော်စီးပွားရေးတိုးတက်မှုရဲ့အကျိုးကျေးဇူးကိုခံစားရမယ့်ပုံစံဖြစ်ပါတယ်။နိုင်ငံကအဖွဲ့အစည်းတွေကတော့ဘယ်လိုပြောလဲဆိုတော့ဒီလွတ်လပ်တဲ့ဈေးကွက်တို့လွတ်လပ်တဲ့ကုန်သွယ်မှုပေါ့နော်။အဲ့လိုမျိုးပုံစံနဲ့တိစောက်ဖို့ကြိုးစားလာကြတယ်။ဒါပေမဲ့ကျွန်တော်တဦးတည်းအမြင်ရပြောမယ်ဆိုရင်တော့ဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုတမိုင်းမှာအခုချမ်းသာတဲ့နိုင်ငံတော်တော်များများကတစ်ချိန်တုန်းကသူတို့ဒီကျွန်တော်တို့ဒီလွတ်လပ်တဲ့ကုန်သွယ်မှုလွတ်လပ်တဲ့ဈေးကွက်ဆိုတဲ့ဟာကိုသူတို့ကျင့်သုံးခဲ့တာမဟုတ်ပါဘူး။သူတို့နိုင်ငံရဲ့ပြည်တွင်းမှာရှိတဲ့ဒီစီးပွားရေးလုပ်ငန်းတွေကိုသူတို့က protect လုပ်ပြီးတယ်၊ကာကွယ်ပြီးတယ်။အချိန်တိုင်းတာတစ်ခုထိသူတို့ပြည်တွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းတွေကြီးထွားလာတယ်၊နည်းပညာရတော့လည်းကောင်း၊ဒီငွေကြေးအရင်းနှီးရတော့လည်းကောင်း။အောင်မြင်လာတဲ့အချိန်ကြမှာသူတို့ဈေးကွက်ကိုဖွင့်ပြီးတော့သူများနိုင်ငံတွေနဲ့ကျွန်တော်ရှင်ပိုင်တဲ့ပုံစံဖြစ်ပါတယ်။ဆိုတော့လက်ရှိကကျွန်တော်နိုင်ငံကိုတွန်းနေတာကလည်းကျွန်တော်မြန်မာပြည်နေနဲ့ဈေးကွက်ကိုဖွင့်သင့်တယ်မြန်မာပြည်မှာရှိတဲ့ဒီစီးပွားရေးလုပ်ငန်းတွေနဲ့နိုင်ငံခြားနေလာပြီးရင်းနှီးမြှုပ်နှံမဲ့စီးပွားရေးလုပ်ငန်းတွေနဲ့တန်းတူကျွန်တော်တို့တနေရာထဲမှာကျွန်တော်တို့ရှင်ပြိုင်သင့်နေပေါ့နော်သူတို့ခေါ်တော့ကျွန်တော် level playing field လို့ခေါ်ပါတယ်ဆိုတော့အဲ့ဒီဟာကိုကျွန်တော်တို့အတင်းတိုက်တွန်းနေတယ်ကျွန်တော်တို့နိုင်ငံအတွက်ဒါပေမဲ့ကျွန်တော်တို့ယူဆရတော့ကျွန်တော်တို့ဒီအဲ့လိုမျိုးလုပ်ခဲ့မယ်ဆိုရင်ဒီတွင်စီးပွားရေးလုပ်ငန်းရှင်နဲ့နိုင်ငံခြားရင်းနှီးမြှုပ်နှံသူဆိုတဲ့ဟာကနည်းပညာရတော့လကောင်းနောက်ပြီးတော့ကျွန်တော်အထွေကြုံရတော့လကောင်းငွေကြီးအမောက်ပေါ့နော်ပမာဏရတော့လကောင်းဘလို့မှမပြောင်းနိုင်ဖြစ်ပါတယ်အဓိကနှိချုပ်ပြောရရင်တော့ကျွန်တော်တို့မြန်မာနိုင်ငံနေနဲ့လက်ရှိနေထားမှာကနိုင်ငံခြားနေပြီးတော့ယင်းဤမြုပ်နှံမှုဝင်လာမယ်နိုင်ငံယင်းဤမြုပ်နှံမှုဒီကိုလက်ရည်တူရှင်ပြိုင်နိုင်တဲ့အနေထားမှာမရှိဘူးအဲ့ဒီအတွက်ကျွန်တော်တို့ကအစောတနေ့ပေါ့နော်ကျွန်တော်တို့ပြည်တွင်းဈေးကွက်ကိုကျွန်တော်ဖွင့်ချလိုက်မယ်ဆိုလို့ရှိရင်သူများနိုင်ငံလူတွေကပြည်တွင်းကိုလာမယ်ပြီးတော့ကျွန်တော်မြန်မာပြည်တွင်းမှာရှိတဲ့ဒီအခုမှစားပြီးတော့ဖွံ့ဖြိုးဖို့အချိန်ယူနေတဲ့ပြည်တွင်းစီးပွားရေးလုပ်ငန်းတွေထုတ်လုပ်ပြီးပြီကိုသူတို့အနေနဲ့အပါရပဲကျွန်တော်တို့ဟိုချုပ်ကန်ဖရမိုးချုပ်ကန်မှုတွေဖြစ်သွားမှာဖြစ်ပါတယ်ပုံစံတစ်ခုချမှတ်ပါနောက်ဆုံးပြောချင်တာကတော့ကျွန်တော်တို့ဒီအရှိအာရှမှာဖြစ်သွားတဲ့အရှိအာရှကြာလေးကောင်သွားတဲ့ပုံစံမျိုးနဲ့သွားချင်တာဒါမှမဟုတ်ရှင်အခုဖြစ်နေတဲ့ကျွန်တော်တို့အာဖရိကမှာရှိတဲ့နိုင်ဂျီးရီးယားတို့မြန်မာပြည်နဲ့ဆင်တူတဲ့နိုင်ဂျီးရီးယားတို့မာလာဝီတို့လိုနိုင်ငံမျိုးပုံစံနဲ့သွားချင်တာအဲ့ဒီပုံစံတစ်ခုကျွန်တော်ချပြီးတော့ကျွန်တော်ပြည်တွင်းမှာရှိတဲ့ဈေးကွက်ဒီကိုကျွန်တော်ခန်းခိုင်မှာတိဆောက်ပေးပြီးတော့ဟိုကျွန်တော်တို့အစိုးရနဲ့ဟိုစီးပွားရေးလုပ်ငန်းနဲ့ကျွန်တော်ရေဖက်အဖွဲ့အစည်းကြားထဲမှာ3ဖလေကျွန်တော်တို့ခိုင်မာတဲ့ကျွန်တော် marriage တခုပေါ့နော်ကျွန်တော်လက်ထပ်မှုတခုထားပြီးတော့မှကျွန်တော်နိုင်ငံရေးရှိသွားခြင်းတဲ့ပုံစံတခုတိဆောက်နိုင်လို့ရှိရင်ဖြင့်အခုကျွန်တော်တို့မြန်မာပြည်မှာရင်ဆိုင်နေရတဲ့ဟိုကျွန်တော်စီးရင်နွယ်ပေါင်းမှုတွေလူမျိုးရေးပြဿနာတော်တော်များများကိုကျွန်တော်တို့ရှင်းချနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ
်အပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာအပတ်စဉ်ကနာကိုနားဆင်ကြရတာဖြစ်ပါတယ် VOA အမေရိကန်တန်ကကြာသပတေးနေ့မနေ့ဖယ်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာရေလစ်တာပေါင်းတန်းတထောင်ပြန်လည်ဖြစ်တင်နိုင်ဖို့နိုင်ငံပိုင်တစ်တော်မြေဧရိယာတွေကရေဝေကုန်နှံတွေကိုပြန်လည်မွမ်းမံထိန်းသိမ်းရေးနဲ့ပျက်စီးမှုကာကွယ်ရေးတွေအတွက်နိုင်ငံတော်နဲ့ပုဂ္ဂလိကပူးပေါင်းဆောင်ရွက်မှုကို2018ခုနှစ်အထိနဆတိုးသွားမှာဖြစ်တဲ့အကြောင်းစိုက်ပျိုးရေးဝန်ကြီးတွန်ဘီလ်ဆက်နဲ့အမျိုးအမေရိကကိုကာကိုလာဥက္ကဋ္ဌဆန်ဒီဒေါဂလတ်တို့ကမကြသေးခင်ကပဲကြေညာသွားပါတယ်နိုင်ငံပိုင်တစ်တော်မြေတွေအမေရိကန်လူဦးရေတန်း60ကျော်ရဲ့တောက်ရေအရင်းမြစ်နဲ့မျိုးဆက်သစ်တွေအတွက်အနာဝန်းကျင်မှာပဲတန်ရှင်းလက်ဆက်တဲ့ရေလုံလောက်စွာရရှိနိုင်ရေးဆိုတာတွေအတွက်နေရာပေါင်း73ခုမှာရေအရင်းအမြစ်ပြန်လည်ထိန်းသိမ်းပေးသွားမှာပါကိုကာကိုလာကုမ္ပဏီ USDA နဲ့တကွမိတ်ဆွေတွေအနေနဲ့ပြည်သူပိုင်နဲ့ပုဂ္ဂလိကကဏ္ဍတို့ကြားမှာဘလို့ပူပေါင်းဆောင်ရွက်ရင်လူတွေအတွက်အကျိုးရှိရာရှိချောင်းတွေကိုပို့ပြီးတော့ဆောင်ရွက်နိုင်တယ်လဲစမ်းသစ်တီထွင်မှုတွေကိုပို့ပြီးတော့ဆောင်ရွက်နိုင်တယ်လဲဆိုတာနဲ့အစိုးရတရားချင်းဒါမှမဟုတ်စီးပွားရေးလုပ်ငန်းရှင်တယောက်ချင်းစီကလုပ်နိုင်တာတဲ့အစိုးရနဲ့လုပ်ငန်းရှင်တွေပူပေါင်းဆောင်ရွက်တာကပို့ပြီးအကျိုးကျေးဇူးများတယ်ဆိုတာကိုနောက်ဆုံးဥပမာအဖြစ်ပြသလိုက်တဲ့သမိုင်းမှတ်တိုင်လေးဖြစ်ပါတယ်လို့ဝင်းဂျီဘယ်ဆက်ကပြောပါတယ် နိုင်ငံပိုင်တစ်တော်တွေနဲ့မြက်ခင်းဧရိယာဧကပေါင်း193တန်းကနေအမေရိကန်ပြည်သူတန်း60အတွက်တောက်ရေရနေပြီးအချိန်ပြည့်နဲ့အချိန်ပိုင်းအလုပ်ပေါင်း2သိန်းကိုလည်းဖန်တီးပေးပါတယ်။ဒေသခံလူမှုအတိုင်းဝိုင်းအတွက်နှစ်စဉ်အမေရိကန်ဒေါ်လာ73ဘီလီယံကိုထောက်ပံ့ကူညီပေးနိုင်ပါတယ်လို့လည်းသူကပြောပါတယ်။အစိုးရနဲ့ပုဂ္ဂလိကပူးပေါင်းဆောင်ရွက်ရေးအစီအစဉ်မှာလူမှုရေးအဖွဲ့အစည်းတွေလည်းပါဝင်ပါတယ်။အခုလိုတိုင်းပြည်ရဲ့ဗန္ဒာရေးခက်ခဲနေတဲ့ကာလမှာရေးအရင်းမြစ်နဲ့ပတ်သက်လို့အခက်အခဲတွေကြီးမားတိုးပွားလာနေတာကိုရင်ဆိုင်ဖို့လူအဖွဲ့အစည်းတွေနဲ့သူတို့ရဲ့လုပ်ငန်းကျွမ်းကျင်မှုအခမ်းအနားတွေကိုလည်းထုတ်ဖော်ရယူပါတယ်။ဒါစင်နဲ့ချီတဲ့ဒေတာရင်းလူမှုအဖွဲ့တွေနဲ့ယာနဲ့ချီတဲ့စေတနာဝန်ထမ်းတွေနောက်လူငယ်တွေဟာရေအရေးမြစ်စီမံခန့်ခွဲရေးပညာပေးနဲ့ကြီးကြပ်ထိန်းသိမ်းရေးလှုပ်ရှားမှုတွေမှာအတူတကွပူးပေါင်းဆောင်ရွက်ခဲ့ကြပါတယ်။နယူးမက္ကဆီကိုမြောက်ပိုင်းမှာရှိတဲ့တခါဆွန်အမျိုးသားတစ်တော်ဟာပြည်သူပိုင်နဲ့ပုဂ္ဂလိကပူးပေါင်းဆောင်ရွက်မှုရဲ့နမူနာကောင်းတစ်ရပ်ဖြစ်ပါတယ်။ဒေသခံပြည်သူတွေနဲ့အတူကုန်းမြင့်ဒေသမြက်ခင်းပြည်နဲ့တဘာဝစိတ်မြေဧရိယာတွေကိုအတူတကွထိန်းသိမ်းဆောင်ရှောက်ကြပါတယ်။Rio Grande မြစ်ရဲ့မြစ်လက်တက်ဖြစ်တဲ့ Plaza Creek မြစ်ရဲ့ရေစီးနှုန်းကိုလျှော့ချပေးခြင်းအပြင်ဇီဝမျိုးကွဲတွေကျဆနေထိုင်တဲ့မြက်ခင်းတွေပြန်လည်ရှင်သန်ရေးနဲ့ New Mexico ပြည်နယ် Santa Fe မြို့ကိုရေပေးဝေနေတဲ့မြေအောက်ရေပြန်လည်ဖြစ်တင်ရေးအတွက်ဒေသခံအဖွဲ့တွေကအကူအညီပေးနေတာဖြစ်ပါတယ်။မြက်ခင်းပြည်ပြန်လည်ဆိုပြရေးစီမံကိန်းကနေနှစ်စဉ်ရေလီတာပေါင်း49တန်းကိုပြန်လည်ဖြစ်တင်ပေးနိုင်ဖို့ခန့်မှန်းထားပါတယ်။နိုင်ငံပိုင်တစ်တော်တွေကိုထူထောင်ဖို့ပြဋ္ဌာန်းခဲ့တဲ့1898ခုနှစ်အဥပဒေရဲ့အဓိကရည်ရွယ်ချက်တည်းအနေနဲ့တစ်ခုကတော့တိုင်းပြည်အတွက်ရေအရင်းမြစ်ကိုနှစ်ရှစ်ခန့်အောင်သုံးစွဲနိုင်ရည်ရွယ်ဖြစ်ပါတယ်လို့အမေရိကန်တစ်တော်ဌာနအကြီးအကဲ Tom Tidwell ကလည်းပြောပါတယ်။နှစ်ပေါင်း100ကျော်ကြာပြီးတဲ့နောက်အခုလိုတစ်တော်အတွက်သတ်မှတ်ထားတဲ့ပြည်သူပိုင်မြေတွေကိုကြီးကြပ်ဆောင်လျှောက်ထားတာနဲ့ရေအလုံးလောက်ရရှိရေးအတွက်စိတ်ချရအောင်ရေဝေကုန်တန်းတွေဆက်လက်အားကောင်းနေရေးဆောင်လျှောက်ဖို့နဲ့အမေရိကန်ပြည်ထောင်စုတဝန်တန့်စင်တဲ့ရေလိုသလောက်ဖြန့်ဝေပေးနိုင်ဖို့ဆိုတာတွေဟာမလုံမဖြစ်ဆောင်ရွက်သွားရမှာလည်းဖြစ်ကြောင်းပါရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘိုမဟုတ်ကြောင်းထပ်မံပြီးတော့အတည်ပြုပါတယ်ခင်ဗျာ။VOA American တန်ခါနေကြာတာပရင်းနေမနေ့ဖက်လက်ရှိထုတ်လွှင့်နေတဲ့အခုတနားကြီးစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24ဒီကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ VOA မြန်မာပိုင်းရဲ့ကြာတာပရင်းနေမနေ့ဖက်အစီအစဉ်ဒီမကြာခင်မှာပြီးဆုံးတော့မှာပါအခုတော့ကြန့်ရှိတဲ့ချိန်တွင်းမှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကကြီးညာပေးသွားလိမ့်မယ်
Republican သမ္မတလောင်း Donald Trump နဲ့ Democrat Party သမ္မတလောင်း Hillary Clinton တို့နှစ်ဦးဟာအဖို့တည်တည်နဲ့ပြည်နေတဲ့သူတို့ရဲ့သမ္မတဖြစ်နိုင်ရေးကြိုးပမ်းမှုတွေကတတိယကြိမ်မြောက်စကားဆစ်ထိုးပွဲကိုအခုကျွန်တော်တို့အတန်လွင့်ပြီးမိနစ်ပိုင်းအတွင်းမှာပဲပြုလုပ်ကြတော့မှာဖြစ်ပါတယ်။ဒါဟာတန်ပေါင်းများစွာသော American မဲဆန္ဒရှင်အနေနဲ့ကိုယ်စားလှယ်လောင်းနှစ်ဦးကြားအကြောင်းအရာပေါင်းစုံအတွက်မူဝါဒဆိုင်ရာကိစ္စရပ်တွေကိုနောက်ဆုံးကြားသိခွင့်ရှိမှာလည်းဖြစ်ပါတယ်။စကားဆစ်ထိုးပွဲမှတက်ခင်ကောက်ယူထားတဲ့လူလူစစ်တမ်းတွေမှာတော့ Clinton ကTrump ရဲ့ရှေ့ရခိုင်နှုန်းလောက်အသာစီးရနေတယ်လို့ဆိုပါတယ်ဒီနောက်ဆုံးစကားစစ်ထိုးပွဲကို Fox ရုပ်သံသတင်းဌာနက Chris Wallace ကမိကွန်းနေကိုမေးတဲ့သူအဖြစ်တောင်းယူမှာဖြစ်ပြီးလူဝင်မှုကြီးကြပ်ရေးအမေရိကန်နိုင်ငံသားတွေရဲ့လူမှုရေးခန်းစား권ဆိုင်ရာကိစ္စရပ်တွေတိုင်းပြည်ကတင်နေတဲ့အကျွေးတွေကိစ္စနိုင်ငံတော်တရားရုံးချုပ်တရားသူကြီးခန့်အပ်ရေးစီးပွားရေးနိုင်ငံခြားရေးမူဝါဒစတဲ့အကြောင်းအရာ6ခုကိုအခြေခံပြီးမေးသွားမှာဖြစ်ပါတယ်စကားစစ်ထိုးပွဲဟာစုစုပေါင်းမိနစ်90ကြာမှာဖြစ်ပါတယ်အီရန်နိုင်ငံမူဆူးမျိုးကိုပြန်လည်သိမ်းပိုက်နိုင်ရေးတိုက်ပွဲဝင်နေတဲ့အမေရိကန်တပ်ဖွဲ့တွေအနေနဲ့ရန်သူတွေဘက်ကအခွင့်ကောင်းရသွားနိုင်တဲ့အတွက်အလောဒကြီးသိမ်းမလုပ်ကြဖို့အီရန်နိုင်ငံမှာမဟာမိတ်ညွန်ပေါင်းတပ်ဖွဲ့တွေရဲ့မြေပြင်စစ်ဆင်ရေးကိုညွန်ကြားရတဲ့အမေရိကန်ဗိုလ်ချုပ်ကြီးတူကတိုက်တွန်းပြောကြားလိုက်ပါတယ်။အိန္ဒိယနိုင်ငံကို၄ရက်ကြာအလဲပတ်သွားရောက်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာမနေ့ကခီးစဉ်ကိုအဆုံးသတ်လိုက်ပြီးမြန်မာနိုင်ငံကိုဗိုလ်ထိုးနေနောက်မှာပြန်လည်ရောက်ရှိသွားပါပြီ။ဒေါန်ဆန်းစုကြည်ဟာအိန္ဒိယဝန်ကြီးချုပ်နိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ခီးစဉ်အတွင်းဘန်လုံငန်းစွန့်အင်နဲ့အာမခံလုပ်ငန်းစတဲ့ကဏ္ဍ၃ခုမှာနားလည်မှုစာချုပ်လာတွေကိုလက်မှတ်ရေးထိုးခဲ့ပါတယ်
။ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကုစော်ဝင်းနိုင်ကြီးညာသွားတာပါ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်နန်းထွေးကြီးဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်။VOU နားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကဘာနှံ့ကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပြပါခင်ဗျာ။
This program has come to you from the Voice of America, Washington.